Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Review American တန်ကန်နေ2023 January 15ရက်တောက်ကြံနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းလိုမီတာ2440နဲ့51၊ချန်လာမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထုတ်နဲ့အတူပြောပြပေးပါမယ်။တရုတ်နိုင်ငံဝူဟန်မြို့ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က COVID-19 ဇီးမြေစုံစမ်းစစ်ဆေးဖို့ရောက်လာချိန်မှာပဲတရုတ်နိုင်ငံအနောက်မြောက်ပိုင်းမှာဒီရောဂါဖြစ်ပွားမှုတွေတိုးလာနေပြီးအခု7လအတွင်းပထမဆုံးဖြစ်တဲ့ဒီရောဂါနဲ့ပြေဆုံးမှုကိုကြက်တပြေးနေမှာတွေ့ရတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။တရုတ်မှာအခုချိန်အထိသေဆုံးရသူ4600ကျော်ရှိပါတယ်။နိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်အတွက်တန့်တမှုတွေတင်းတင်းကြပ်ကြပ်ချထားတယ်လို့ရောဂါရှိသူကိုခြေရာခံလိုက်ထိန်းချုပ်မှုတွေလုပ်တဲ့အတွက်ဒီရောဂါနဲ့တေဆုံးသူဟာတခြားနိုင်ငံတွေနဲ့ရှင်နေပါတာဖြစ်ပါတယ်။တရုတ်နိုင်ငံမှာနှစ်သိကူအားလိုက်ရဲ့ကျင်းပမဲ့ February မတိုင်ခင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ရေးအတွက်ဘေဂျင်း၊ဟာဘေးနဲ့တခြားဒေသတွေကဒေသခံပန်း20ကျော်အတွက်ကန့်သက်ပိတ်ပင်မှုအမျိုးမျိုးကိုချမှတ်ထားတာပါ။ဒီရောဂါဆက်ရတီးခြားလွတ်လပ်တဲ့စုံစမ်းမှုတွေခွင့်ပြုဖို့အတွက်တောင်းဆိုနေတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံကြားတန်တမာရေးသဘောတူညီချက်မရနိုင်ပဲဖြစ်နေရကနေတစ်နှစ်လောက်ဆွေးနွေးပြီးမှ WHO စုံစမ်းမှုတွေအခုချက်တပင်းနေမှာဝူဟန်ကိုရောက်လာတာဖြစ်ပါတယ်2019မှာဝူဟန်မှာစတင်ခဲ့တဲ့ဒီကရောဂါဟာကမ္ဘာတစ်လောကိုပြန့်သွားခဲ့ပြီးအခုဆိုအကူးဆက်ခံသူ92သန်းကျော်နဲ့တေဆုံးသူက2သန်းနီးပါးရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်ကူးစက်မှုတိတ်ညံတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးမျိုးစားတဲ့တွေကြီးမားတဲ့အန္တရာယ်ကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့၃လတရင်ချင်းပါတဲ့အရေးပေါ်ကော်မတီအစည်းအဝေးကိုသမတ်ချင်းတဲ့တရင်နှစ်ပတ်စောပြီးချက်တပင်းနေမှာထင်ပါခဲ့ပါတယ်။အရင်တွေ့ခဲ့ရတဲ့ပိုးတဲ့ကူးစက်မှုအတော်များဆန်းတဲ့ဗီဇာပြောင်းမျိုးသစ်တွေကြောင့်ကူးစက်မှုတွေတိုးလာတယ်လို့နိုင်ငံအများပြားမှာကန့်သတ်မှုအစ်တွေချမှတ်လာတဲ့အတွက်ဒီအတွင်ပြောင်းပိုးတဲ့ပတ်သက်ပြီးဆွေးနွေးဖို့အရေးပေါ်ကော်မတီအစည်းအဝေးခေါ်ယူရတာဖြစ်ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။အရေးတကြီးဆွေးနွေးရမယ့်ပြဿနာကနှစ်ခုရှိပြီးဒီအတွက်အကြံဉာဏ်ယူဖို့ဖြစ်ကြောင်းCOVID-19 နဲ့ပတ်သက်ပြီး WHO နိုင်ငံတကာကျန်းမာရေးစီမံစည်းကမ်းဆိုင်ရာအရေးပေါ်ကော်မတီရဲ့၆တင်မြောက်စီဝေးဖွင့်မယ်လို့ပြောကြားခဲ့တာပါ။ပထမအနေနဲ့ SARS-CoV-2 ဗိုင်းရပ်စ်အတွက်မကြာသေးခင်ကမှတွေ့လာရတဲ့အသွင်ပြောင်းအမျိုးအစားသစ်နဲ့ပတ်သက်တာဒုတိယအချက်ကနိုင်ငံတကာခီးတွားလာရေးအတွက်သုံးဖို့ကာကွယ်ဆေးထိုးရတဲ့ရောဂါစစ်ဆေးပီးစီးကြောင်းလက်မှတ်တွေအသုံးပြုလာနိုင်ရေးရှိတာကိုဆွေးနွေးတော့မှဖြစ်ကြောင်းပြောပါရယ်။ဒီပြဿနာနှစ်ခုစလုံးနဲ့ပတ်သက်ပြီးဘယ်နိုင်ငံဘယ်အဖွဲ့အစည်းတွေမှတိကျခွဲစဉ်းစားတာမျိုးမလုပ်ဘဲအတူတူကပေါင်းစည်းဆောင်ရွက်ရမယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံမှာစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါအတွက်မနေ့ကဇန်နဝါရီလ30မှာကျင်းပတဲ့ဒုတိယကြိမ်မြောက်အရေးပေါ်အစည်းအဝေးမှာ Tedros က WHO ရဲ့အဆင့်အမြင့်ဆုံးသတိပေးချက်ကိုကြေညာခဲ့တာပါ။ဗြိတိန်မှာစတွေ့တဲ့ကူးစက်ညံပိုးသစ်ကအခုကနိုင်ငံပေါင်း50လောက်ကိုပြန့်နှံ့နေပြီဖြစ်တယ်လို့အလားတူတောင်အာဖရိကမှာတွေ့ရတဲ့ပိုးသစ်ကနိုင်ငံပေါင်း20လောက်ကိုပြန့်နေတာပါ။တတိယအသွင်ပြောင်းပိုးသစ်ကိုတော့ဘရာဇီးနိုင်ငံအမေဇုန်ဒေသကပြန်လာတယ်။ဂျပန်နိုင်ငံသားမှတွေ့ရတယ်လို့တနင်္လာနေ့မှာပဲဂျပန်အစိုးရကအကြေညာခဲ့ပါတယ်။လာမယ့်ဗုဒ္ဓဖူးနေ့မှာ46ဆက်မြောက်အမေရိကန်သမ္မတဖြစ်တဲ့အရွေးကောက်ဆံသမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာကျင်းဆိုပွဲမှာလေဒီဂါဂါကနိုင်ငံတော်တချင်းကိုတည်ဆုံမှာဖြစ်ပြီးနာမည်ကြီးအမှုပညာရှင်ဂျန်နီဖာလိုပက်စ်ကတော့အမေရိကန်လှတ်တော်အနောက်မျက်နှာစာမှာပြုလုပ်တဲ့ဂီတဖြိုပြမှုကိုတင်ဆက်မှာဖြစ်ပါတယ်။TV ရုပ်တံကနေနေ့90ကြာထုတ်လွှင့်ပေးမယ်။သမရသစ်ကျန်းသစ္စာကျင်းဆိုပွဲအထူးခမ်းနားကိုရုပ်ရှင်သေးဦးဆောင် Tom Hanks ကအခမ်းအနားမှုလုပ်မယ်လို့ပြောကြားပြီးတဲ့နောက်တနေ့မှာပဲအခုလိုနာမည်ကြီးအမှုပညာရှင်တွေပါဝင်မဲ့အကြောင်းကြေညာချက်ထွက်လာတာပါ။ကျန်းသစ္စာကျင်းဆိုပွဲမှာ George Town ဆက်ကတို့အကြီးအကဲဟောင်းဖြစ်တဲ့တရားဟောဆရာ Leo O'Donovan ကကျန်းသစ္စာတိုင်ပင်းမှာဖြစ်ပြီးနိုင်ငံတော်အလံကိုင်းတပ်ဖွဲ့ကိုတော့ Georgia ပြည်နယ်ကမိသက်သမား Andre Hall ကဦးဆောင်မှာဖြစ်ပါတယ်။American လူငယ်ကဗျာဆရာမအမန်ဒန်ဂေါမန်ကဂုံပြုကဗျာကိုရွတ်ဆုံမှာဖြစ်တယ်လို့ဒလဝဲပြည်နယ်ဝင်းမန်တန်က Battle African Methodist ဖခင်ကတရားဟောဆရာ Sylvester Beeman ကကောင်းချီးပေးမှာလည်းဖြစ်ပါတယ်။ Nuclear ဆွာတုံးဆက်တွေရောင်းချထုတ်လုပ်မှုတွေဥဆောင်နေတဲ့ American ရဲ့နေရာကိုတရုတ်ကအစားထိုးဝင်ရောက်နေပြီဖြစ်တဲ့အတွက်တရုတ်ဟာကမ္ဘာစီးပွားရေးနဲ့တန်တမာရေးအင်အားကြီးနိုင်ငံတစ်နိုင်ငံအဖြစ်ဥဆောင်ဖို့လမ်းတစ်ခုပွင့်လာနေပြီဖြစ်ကြောင်းချန်ချန်သူတွေကတုံ့တက်နေပါတယ်။တက္ကသိုလ်2000ကစပြီးတိဆောက်ခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းပို96ခုဟာနိုင်ငံပေါင်း73နိုင်ငံထဲမှာရှိပြီးအဲ့ဒီထဲက45ခုဟာ တရုတ်နိုင်ငံတွင်တိစောက်ထားသလို12ခုကရုရှားနိုင်ငံထဲမှာရှိတယ်လို့မကြာသေးခင်ကမှထုတ်ဝေတဲ့ American 40ရဲ့အထောက်ပံ့ပေးထားတဲ့ Strategic Studies Quarterly မဟာဗျူဟာဆိုင်းယားဂျာနယ်မှာဖော်ပြထားပါတယ်။ကမ္ဘာတစ်လွန်းလက်ရှိတိစောက်ဆဲဓာတ်ပေါင်းပုံ54ခုကိုကြည့်ရင်လည်း20ကတရုတ်ဒါမှမဟုတ်ရုရှားနဲ့ဆက်နွယ်နေတာတွေ့ရတယ်လို့တရုတ်ဒီဇိုင်းဆွဲထားတာက73ခုရှိနေတယ်လို့လည်းဖော်ပြပါတယ်။အထူးသဖြင့်တိုးတက်ဆဲနိုင်ငံတွေရဲ့စီးပွားရေးနဲ့ပြည်စစ်တာလိုအပ်ချက်ရုပ်ချီးတိုးလာနေတယ်လို့ကမ္ဘာနေရာအနှံ့မှာလည်းလိုအပ်ချက်တွေတိုးလာနေချိန်မှာပဲအမေရိကန်နိုင်ငံမှာနျူကလ িয়ার ဆိုင်ထုတ်လို့ရေးကိုတိတ်ပြီးစိတ်ဝင်စားမှုမရှိကြောင်းတွေ့ရတယ်လို့လည်းပြောပါတယ်
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြည့်ကြတော့ပါမယ်ကျွန်တော်ရမထောင်းပါမြန်မာနိုင်ငံမှာမနေ့ကကကိုဗစ် -19 တခွဲနမူနာပေါင်း 18,820 ခုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်ခံရသူ605ယောက်ထပ်ပြီးအတည်ပြုလိုက်ပါတယ်။ဒါကြောင့်ရောဂါကူးစက်သူစုစုပေါင်း 132,865 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်ငံအတွင်းကိုဗစ် -19 ကြောင့်သေဆုံးသူက10ဦးရှိတာကြောင့်အခုထိသေဆုံးသူစုစုပေါင်း 1,912 ယောက်ရှိပြီဖြစ်ပါတယ်။အတည်ပြုလူနာတွေနဲ့ပြန်ပြီးကျန်းမာလာသူက 13,600 ရှိပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့မတ်လ23ရက်နေ့ကနေအခုဇန်နဝါရီလ13ရက်နေ့အထိအတည်ပြုလူနာစီးရင်တွေအရရန်ကုန်တိုင်းအတွင်းကူးစက်သူ 15,500 ကျော်နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းအတွင်းယောဂကူးစက်သူ 15,500 နီးပါးနဲ့ကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။ပြည်ထောင်စုမလာကနေအခုဒီ COVID-19 တကွဲနမူနာပေါင်း 39,000 ကျော်စစ်ဆေးခဲ့ပြီးဖြစ်ပါတယ်။ကမ္ဘာပေါ်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့အသေးစားလုပ်ငန်းတွေကထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဒုက္ခရောက်နေကြတဲ့ရွှေပြောင်းလူသားတွေကိုအကူအညီတွေပေးရနေတယ်လို့ Reuters သတင်းကပြောပါတယ်။ဘန်ကောက်မြို့တောင်ပိုင်းကစမတ်စကွန်ဒေသမှာရှိတဲ့မြန်မာလူသားအများဆုံးပါဝင်တဲ့ရွှေပြောင်းလူသားတွေကိုစားစာထုတ်လုပ်တဲ့ကုမ္ပဏီတွေကအကူအညီပေးနေတာဖြစ်ပါတယ်။မကြာသေးခင်တုန်းကကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်ဖြစ်ပွားခဲ့တဲ့စမတ်စကွန်ဒေသမှာအစားအသောက်တွေကိုလှူဒါန်းနေတဲ့ကုမ္ပဏီတွေနဲ့ထိုင်းနိုင်ငံရဲ့အကြီးဆုံးစက်ပြိုးရေးကုမ္ပဏီဖြစ်တဲ့ CPF အစားအသောက်ကုမ္ပဏီကမ္ဘာမှာတူနာကအများဆုံးထုတ်လုပ်တဲ့ Thai Union Group နဲ့အဖျော်ရည်ကုမ္ပဏီ Osis Spa တို့ပါဝင်ပါတယ်။ကုမ္ပဏီကြီးတွေကအခုလိုအကူအညီပေးနေတာကိုကျေးဇူးပေးမယ်။တိကျပို့ပြီးလုပ်ပေးဖို့လိုအပ်တယ်လို့ထိုင်းနိုင်ငံကအလုံသမားအခွင့်အရေးအဖွဲ့ရဲ့ညှိနှိုင်းရေးမှူး Kimberly Rogovin ကပြောပါတယ်။ရွှေပြောင်းလုပ်သားတွေအတွက်ကိုရိုနာဗိုင်းရပ်စ်ဆက်သက်စစ်ဆေးမှုနဲ့စိတ်ကူတာခတွေကိုသက်ဆိုင်ရာကုမ္ပဏီတွေကနေပေးဖို့အဲ့ဒီအဖွဲ့တွေကတောင်းဆိုနေတာဖြစ်ပါတယ်။လလောဆယ်ထိုင်းနိုင်ငံမှာဒီစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု200ကျော်ဖြစ်ပေါ်နေတာကြောင့်ယောဂကူးစက်မှုအစိုးဆုံးအခြေအနေကိုရင်ဆိုင်နေရတယ်လို့ Spec Coordinator ကရွှေပြောင်းလုပ်သားတွေနဲ့ကယောဂကြောင့်အလုပ်ကံမရှိဘဲရပ်တည်ဖို့ခက်ခဲလာနေပါတယ်။အဲ့ဒီဒေသမှာရွှေပြောင်းလုပ်သား၄သိန်းကျော်ရှိတယ်လို့ခန့်မှန်းထားပြီးပြည်ခဲ့တဲ့လကစားလို့အလုံးကယောဂထိန်းချုပ်ရေးအသွာလာပိတ်ပင်ခံရတာလည်းဖြစ်ပါတယ်။ယောဂကင်းစင်တဲ့စာပြနိုင်မှအလုပ်ခွင့်ကိုပြန်စင်းနိုင်မယ်လို့အလုပ်ရှင်တွေကပြောကြကြောင်းအလုသမားတွေအလုပ်ပြန်စင်ဖို့ခက်ခဲရှိနေတယ်လို့လည်းအလုသမားရေးလှုပ်ရှားသူတွေကပြောပါတယ်ခင်ဗျာတရုတ်နိုင်ငံရှင်ချင်းပြည်နယ်ကထုတ်လုပ်တဲ့ချီတဲ့ပစ္စည်းတွေခန်းကျင်သည့်ထွက်ကုန်တွေကိုအမေရိကန်နိုင်ငံနဲ့တင်သွင်းခွင့်မပြုဘဲပိတ်ပင်ထားတာကိုပြည်ယုတ်သိမ့်ပေးဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ
်美方应尊重基本事实立即撤销错误决定
အမေရိကန်တို့အနေနဲ့မှားယွင်းတဲ့စုံဖြတ်ချက်ကိုပြန်ပြင်သင့်ကြောင်းရှင်းကြည့်ပြည်တယ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဝေရောက်ဆွဖက်နေတာကိုရပ်ဆိုင်းသင့်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရာဇောင်လီကျန်းကပြောပါတယ်တရုတ်နိုင်ငံရဲ့အမျိုးသားကျိုးစီးပွားနဲ့ကုန်သက်ကိုကာကွယ်ဖို့နဲ့အချုပ်အခြာအာဏာကိုကာကွယ်ဆောင်ရှောက်သွားမယ်လို့လည်းတရုတ်ပြောခွင့်ရာကပြောပါတယ်သမ္မတ Trump အစိုးရကတရုတ်တာဝန်ရှိသူတွေကုမ္ပဏီတွေနဲ့တရုတ်ကုမ္ပဏီစီးတွေအပေါ်လူခွေးတဲ့လူကြုံရေးကိုအခြေခံကြောင်းပြပြီးတက္ကပိစုံမှုတွေကိုဇက်တိုက်လုံဆောင်နေတာဖြစ်ပါတယ်။စီးပွားရေးကဘယ်လောက်ထိခိုက်မလဲဆိုတာမသိရသေးပေမဲ့တရုတ်နိုင်ငံဘက်ကတော့ရှင်းချင်းပြည်နယ်နဲ့ပတ်သက်လာရင်အကဲဆက်လေးရှိပါတယ်။အဲ့ဒီပြည်နယ်မှာဝီဂါနဲ့တခြားမွတ်စလင်တပ်တန်းကျော်ထိသိမ်းစခန်းတွေမှာနေထိုင်နေကြရတယ်လို့လည်းဆက်ဆွဲခံထားရပါတယ်။ တရုတ်နိုင်ငံမှာရှိတဲ့အဝတ်ထည်ထုတ်လုပ်ရေးလုပ်ငန်းတွေအတွက်ရှင်ချင်းပြည်နယ်ကချီတဲ့ပစ္စည်းအဓိကထုတ်လုပ်ပြီးဘင်္ဂလားဒေ့ရှ်၊ဗီယက်နမ်နဲ့တခြားနိုင်ငံတွေစီကိုလည်းတင်ပို့ပါရယ်အမေရိကန်တို့ရဲ့အရေးယူပိတ်ဆို့မှုကြောင့်နာမည်ကြီးအဝတ်ထည်ရောင်းချတဲ့ကုမ္ပဏီတွေအနေနဲ့သူတို့ထုတ်လုပ်တဲ့အဝတ်ထည်တွေမှာရှင်ချင်းထုတ်ချီတဲ့တွေအသုံးမပြုဖို့လိုအပ်လာမှာဖြစ်ပါရယ်အမေရိကန်တို့ကမနစ်ကအမေရိကန်ဒေါ်လာ9ဘီလီယံတန်ဖိုးရှိတဲ့ချီတဲ့တဲ့ဆက်နွယ်နေတဲ့ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံကနေတိုက်ရိုက်သိမ်းသွင်းခဲ့တယ်လို့အမေရိကန်ဆိုရကပြောပါရယ်ခင်ဗျာကမ္ဘာကြီးအပူချိန်မြင့်တက်လာနေတာကလူသားတွေကြောင့်ဖြစ်ပေါ်လာတဲ့ဥရုယာတီကြောင်းလဲမှုကိုပိုပြီးအရှိန်မြင့်တက်နေစေတယ်လို့ကမ္ဘာမွေးနေ့သားအဖွဲ့ချုပ် WMO ကသတိပေးလိုက်ပါရယ်2020ခုနှစ်ကကမ္ဘာအပူဆုံးနှစ်တွေအဖြစ်မှတ်တမ်းတင်ခံထားရတဲ့နှစ်သုံးနှစ်ထဲမှာပါဝင်နေတာပါအပူဆုံးနှစ်ဖြစ်တဲ့2016ခုနှစ်တည်းအနည်းငယ်သာအပူချိန်ကွာခြားမှုရှိပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တည်းကမ္ဘာအပူပြင်းဆုံးနှစ်ချောင်းနှစ်ရှိခဲ့တယ်လို့လည်း WMO ကပြောပါတယ်
The meaning of having all these very hot years is that
ဒီလိုပိုပြီးပိုပြီးပူလာတဲ့ဘူးပြင်းဆုံးဖြစ်တွေရှိလာတာကဥရုယာတီကြောင်းလည်းမဆက်လက်ဖြစ်ပေါ်နေတာရဲ့အမှတ်လက္ခဏာတစ်ခုဖြစ်ပါတယ်ဒီအချိန်လေးရောပါသက်တာကိုလမ်းမမြင်သေးပါဘူးဥရုယာတီကြောင်းလည်းနေတာကတကယ့်ဖြစ်ရတစ်ခုဖြစ်ပါတယ်ရှိလာမယ့်အနာဂတ်မှာကြုံရမှာမဟုတ်ပဲအခုကိုပဲကြုံတွေ့ဖြစ်ပြနေတာပါပြောက်ကွယ်သွားအောင်မဟုတ်ပါဘူးလို့ WMO ရဲ့ပြောခွင့်ရ Clear Dulles က VOA ကိုပြောပါတယ်ကမ္ဘာကြီးကစက်မှုဒေါ်လာရေးမတိုင်ခင်ကတည်းကတိတ္တမနှစ်စင်ဒီဂရိတ်ပိုပြီးပူလာတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။ဒီနှုန်းအတိုင်းသာသွားမယ်ဆိုရင်ဒီရာစုနှစ်တည်းအပူချိန်3ဒီဂရီကနေ5ဒီဂရီအထိတက်လာမယ်လို့ခန့်မှန်းထားကြပါတယ်။2010ပြည့်နှစ်ကုန်ကန်ဒီမှာလာနီညာရေးစီးကြောင်းအပူချိန်လျော့ကျသွားခဲ့ပေမဲ့လို့2021ခုနှစ်ဟာအပူပြင်းဆုံးတစ်နှစ်ဖြစ်လာပွဲရှိတယ်လို့လည်းဗြိတိနိုင်ငံမိုးလေဝသရုံးရဲ့နှစ်စဉ်ခန့်မှန်းချက်မှာဖော်ပြထားပါတယ်ခင်ဗျာ The Voice of America. တောက်ကြနေမနေခင်နောက်ဆုံးရသတင်းတွေကိုဒေါကီမျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်နိုင်ပါပြီခင
်ကိုဗစ်ကာယောဂါကာလာစာသင်နှစ်တစ်နှစ်လုံးဒီပါကျောင်းတွေပိတ်ထားရတာကြောင့်ပညာရေးမှာထိခိုက်မဲ့အခြေအနေတွေကိုအစိုးရကမကြခင်ဦးစားပေးဖြေရှင်းရလိမ့်မယ်လို့ပညာရေးလုံခြုံရေးအကြံဉာဏ်သူတွေကခန့်မှန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုတလားနောက်ကျဖွင့်ခဲ့ရပြီးမကြခင်မှာပဲပြန်ပိတ်ခဲ့ရတာပညာသင်နှစ်တစ်နှစ်လုံးဒီပါရှိလာတာကြောင့်ကျောင်းသားတွေပညာရေးအဆက်ပြတ်မှာစိုးရိမ်နေကြတာပါဒီအခြေအနေတွေကိုကုစားနိုင်ဖို့အစိုးရအနေနဲ့အရေးပေါ်သုံးစွဲရမယ့်အရန်ငွေကြီးအသုံးစရိတ်ကိုကျန်းမာရေးအတွက်ပထမဦးစားပေးဖြစ်ပေမယ့်ဒုတိယဦးစားပေးအနေနဲ့ကတော့ပညာရေးကဏ္ဍဖြစ်လာနိုင်ကြောင်းတက္ကသိုလ်ဆရာမများကိုစားပြုကော်မတီမူဝါဒရေးရာတာဝန်ခံဒေါက်တာအာကာမျိုးသူက VOA ကိုပြောပါတယ်
။ဟိုအသက်အန္တရာယ်နဲ့ရင်ဆိုင်ရတဲ့ကိစ္စတွေကလည်းကျန်းမာရေးရန်ပုံငွေပညာရေးနဲ့ပတ်သက်တဲ့ဟိုပါပေါ့ဟိုလူမှုဖွံ့ဖြိုးရေးနဲ့ကျန်းမာရေးဆိုတဲ့အောက်ဆင်းအောင်အောင်နေပြီးတော့မှဟိုကြိုးကျစဉ်းစားရမယ့်အချက်လို့ကိုမြင်လာပါတော့။ဒါလည်းစဉ်းစားနေတယ်လို့တော့ကျွန်တော်တို့ကတော့သုံးသပ်နေလို့ဆိုရတော့လေ။ဒါကုပ္ပေးကြီးကြီးတယ်ဗျာကြလို့ရှိရင်ကျောင်းပုတ်ဖို့မပြောရဘူးနော်ဆရာ။ဟိုချင်းရန်ကျောင်းပုဂ္ဂိုလ်ကပချင်းနေကလေးနဲ့တော့ဟိုသူတို့ဒီစီနာမာကဟိုပါပဲဟိုဖေဖော်ဝါရီလောက်မှရှိထိုးနိုင်တယ်ဆိုတော့ဆိုတော့မတ်စတာဒီပလလောက်တော့ကိုတွားမယ်ပုံစံမျိုးရှိတယ်ဗောနော
်တနင်္ဂနွေလုံးအတိုင်းတာနဲ့ကာဝယ်ဆေးမရခင်ကျောင်းမှာလူခွဲထားတာလက်တန့်ဆေးရည်တွေဝယ်တာပြီးတန့်ချိုးဖို့ရင်နေစီစဉ်ပေးတာဒီကိစ္စတွေမှာအစိုးရအနေနဲ့ငွေကြေးပို့သုံးဆွဲရလာနိုင်ရည်ရှိကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်တွင်ရည်မှုဒေါက်တာဇော်မျိုးဆိုင်ကပြောပါတယ်
အဲ့ဒီတော့ခိုင်းနေကြပို့ပြီးတော့မှာတော့ကျွန်တော်တို့ဟိုအကျန်းလေးအပြင်နားလဲပါတယ်ဒီလို infrastructure တွေဘိုင်းနေမှာလဲဟိုအဓိကသာပြီးတော့ဟိုဆက်ပြီးဖြည့်ပြီးရမှာလေအားကြီးရှိနေတယ်လို့ကျွန်တော်တို့မြင်တယ်ပြည်ပြည်မှာအသာအဝင်ကျေးပြီးအဲ့ဖိနေတော့တဲ့ဘိုင်းနေမှာအရင်ကတော့တောင်ပယ်ကြီးမှာပြည်ပြတ်တက်နေအောင်ကျွန်တော်တို့ဒီခိုင်ကုန်သိနေရတယ်ဒီကျောင်းသားမှုဘက်ကအခြေအနေစိတ်ကြီးမဖြစ်နိုင်ဘူးဆိုရင်အစိုးရဘက်ကနေဒီဖယ်ဒီဒီဖြတ်ပြီးတော့ဖြည့်ပြီးပြီးဖို့လိုတာတွေရှိလာနိုင်တယ်ပေါ့နော်အဲဒီကဏ္ဍမျိုးအစုံအစုံရင်းကျွန်တော်တို့အားဖြင့်ပြောပြချက်ကတော့ကျွန်တော်တို့ကိုယ်တော့ပုံမှန်တဲ့ကိုယ်တော့တော့မမီသားတော့ပြင်ပါလေခင်ဗျ
ကမ္ဘာအစိုးရဆုံးနိုင်ငံတွေမှာနေကြရဲ့ကလေးငယ်136တန်းလောက်ဟာစာသင်ကျောင်းတွေကိုကယောဂါကာလာအနေနဲ့ကင်းကင်းနဲ့ပြန်သွားနိုင်မှုဆိုရင်အမေရိကန်ဒေါ်လာဘီလီယံ50လောက်လိုအပ်နိုင်တယ်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children ဖွဲ့ကဇန်နဝါရီ17ရက်မှာထုတ်ပြန်ထားပါတယ်အခြေခံပညာကလေးတွေလက်လမ်းမိမဲ့ပညာသင်ကြားရေးစနစ်ကိုလှုပ်ဆောင်ဖို့လိုပြီးအစိုးရအနေနဲ့ကုန်ကျစရိတ်ကတော့ကယောဂါရဲ့အခြေအနေပေါ်မူတည်ပြီးပြောင်းလဲနိုင်ကြောင်း Save the Children ရဲ့အကြီးအကဲစီမံကိန်းအကြံပေးဒေါ်ဝင်းပပတန်က VOA ကိုပြောပါတယ် ကြောင်းနေရွယ်ကလေးလေးအပေါ်ကိုဗစ်ရောဂါတက်ရောက်မှုဘယ်လောက်ရှိနိုင်လဲဆိုရယ်ပထမအချိန်ကြောက်ယူထားရယ် Save the Children ရဲ့စစ်တမ်းပေါ်အခြေခံပြီးသူကအခုလိုပြောပြတာပ
ါကလေးလေးတွေလက်မှန်းမှုကိုအဝေးရောက်ပြင်ဆင်ဆိုတဲ့ဘိုင်းစီလေးလာမယ်နောက်ပြီးတော့ဤပညာတွေကိုပံ့ပိုးပေးမယ်ပြီးချိန်းဖို့လိုလာမယ်အဲဒီလိုမျိုးဆန္ဒမှာတော့လေတခါဆက်မဲ့စိတ်ကြီးပါပြန်တက်သွားနိုင်ရယ်ပေါ့နော်အဲ့တော့ဒီကိုဗစ်ရဲ့အခြေအနေကဘလို့အတက်ကြောင့်ရှိနေလဲဆိုရယ်စနေရီကိုလည်းကျွန်တော်တို့သတိထားရမှာဖြစ်တယ်လို့ရှိနေတဲ့အခြေအနေပေါ်မှာကျွန်တော်တို့အဆိုများကလည်းကြိုတင်ခန့်မှန်းပြီးတော့မှဒီပညာရေးကဏ္ဍကိုကလေးအတွက်ဘယ်လိုလုပ်ထားမလဲဆိုတဲ့အပြင်ဆင်မှုတွေပေါ်မှာပဲသူရဲ့ကုန်ကျစရိတ်တွေကိုစကားပြောသွားမယ်လို့ကျွန်တော်ထင်ပါတယ်ရှင်
။စစ်တမ်းကြီးရဆိုရင်ကျန်းမာရေးအကာအကွယ်တွေအကြောင်းမှအလုံးလောက်ရှိဖို့ရှော့ချလိုက်တဲ့စာသင်ခြင်းကပညာရေးအရေးသွေးကိုထိခိုက်နိုင်မလား။အွန်လိုင်းသင်ကြားမှုမှာလက်လန်းမီရဲ့သူနဲ့မမီရဲ့သူတွေကြားကွာဟလာနိုင်မှုဒီပေါ်မှာကျောင်းသားတွေရဲ့စိုးရိမ်မှုကိုတွေ့ရရဲ့လို့သူကပြောပါတယ်။ကလေးတွေကိုစာသင်ကမ်းနဲ့ပြန်ခေါ်နိုင်တဲ့အခြေအနေဟာမြန်မာနိုင်ငံကိုဗစ်ကာဝယ်ဆေးထိုးနိုင်တဲ့အချိန်ပေါ်မူတည်နေပြီးပြီးခဲ့တဲ့စာသင်နှစ်ကတော့တစ်နှစ်လာလိုက်ရဖို့များကြောင်းပညာရေးသုတေသီရေကသုံးသပ်ပါတယ်။မြန်မာပညာရေးဝန်ကြီးဌာန2019-2020ဆင်းရင်းဒီအရဆိုရင်မြန်မာနိုင်ငံမှာအခြေခံကျောင်းပေါင်း 48,000 ကျော်ရှိပါတယ်။အခြေခံပညာတက်ရောက်နေတဲ့ကျောင်းသားကတော့9တန်းခွဲကျော်ရှိပြီးအခြေခံကျောင်းဆရာရေအတွက်ကတော့ 9,200 ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်တတ်ပါရှောင်းဝန်ကနေသတင်းပေးပို့ထားတာပါ
။ဆိုင်းနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေအဓိကကြုံနေရတဲ့သမွန်သဖုံးကေရိုင်မဟာဆိုင်မြို့မှာတနောက်ဘွဲလောက်လူအားကလာစားနေရကြတဲ့မြန်မာလူသမားတစ်ထောင်ကျော်လောက်ဆန္ဒပြကန့်ကွက်ခဲ့ကြတဲ့အကြောင်းပြောပြပါမယ်။ဒီမှာမအေးမှာပါ။ဆိုင်းနိုင်ငံအလဲပိုင်းသမွန်သဖုံးကေရိုင်မဟာဆိုင်မြို့မှာနိုင်ငံသဘောတူညီချက်နဲ့ CDN တင်လဲစာထုတ်ရေးစီရင်မှာအတရားဝင်လွတ်လပ်ကန်နေကြတဲ့မြန်မာလူသမားတစ်ထောင်ကျော်ဟာတနောက်ဘွဲတော်သားလူအားကမရသေးတာကြောင့်အလုံးစင်းနဲ့ဆန္ဒပြတောင်းဆိုပေးကြတာဖြစ်ပါတယ်။လူဝါကရအမြန်ဆုံးပြန်ရဖို့မနေ့တုန်းကတော့လူသမားတွေဆန္ဒပြခဲ့ကြတယ်လို့လည်းထိုင်းနိုင်ငံအစီအစိုက် AC လူသမားကူညီရေးအဖွဲ့ကတာဝန်ရှိသူဦးရဲမင်းကပြောပြပါတယ်
။အလူကြီးကျွန်တော်တို့ထောင်ကျော်ပါလေ။အထောင်ကျော်ပေါ့လူသမားအားလုံးကြီးသားပါပဲ။ကျွန်တော်တို့လူဝင်တွေကမဝင်မင်းနဲ့အလုံးငန်းဝင်တွေကမဝင်မင်းနဲ့လူယုံနေပါပဲ။လူယုံကိုပြတ်ဖို့ဝင်ပါမယ်။ဟောပေါ့နော်ကိုဗစ်စီးကနေနေဒီလိုကျဲနေပြီးတော့ဆန္ဒထုတ်ပေါ်ပါပေါ့။ဒီကဖြစ်တာကတော့လောကလာတာပေါ့နော်ရပောင်းနားကြတာမရှင်းလို့အေးချင်းမဲ့တည်းချင်းမဲ့သူကတောက်ပါသေးတယ်အဲ့ဒါအခုမရှင်းလို့နောက်ဆုံးလုံမရဘလုံမတင်းကြီးမဆန်းနဲ့ဆုံးကျွန်တော်တို့ခုလိုမျိုးအဲကိုဗစ်ကိန်းတဲ့နေပေါ့အဲသူတွေကအားလုံးသူ့လိုက်ကြုံလိုက်ပြီးပေါ့ကွယ်နေတယ်မဖြစ်သေးနဲ့ဒါတော့အလုံးမစိမ့်မဲ့နဲ့လုံလုံနေပါပဲငင်းတော့ကလာထုတ်ပေါ်တဲ့သဘောပါပဲမှာ
ကယောကကူးစက်မှုတွေအများဆုံးကြုံနေရတဲ့ဒေသမှာအလုံးသမားရဲ့ဆန္ဒပြခဲ့ကြတဲ့နေပါပဲတချို့ကိုစိတ်ဝင်တာဝန်ရှိသူတွေကလာတာတချို့ထုတ်ပေးခဲ့ပါတယ်။နောက်ပိုင်းမှာပုံမှန်အတိုင်း15ရက်တခါလုံအားကရှင်းပေးဖို့ခရီးပေးခဲ့တယ်လို့လည်းစိတ်ဝင်လူသမားတယောက်ကပြောပြပါတယ်။အဲ့
တော့တောင်းဆိုတာပါနော်။လုံငန်းပေါ့။အခုဒီဘက်ကတော့မနေ့ကတော့တနေ့ကတော့ကျွန်တော်တို့တောင်းသဝက်စာထုတ်ပေးတယ်။15ရက်နေ့ကတဝက်စာထုတ်ပေးမယ်။နောက်ပုံမှန်တိုင်း15ရက်တမရရေတော့လေပုံမှန်နဲ့ဆက်ပြီးပါမယ်ဆိုတော့ခံမင်းရဲ့ကတိတွေပို့လိုက်ကြတာပေါ့နော
်ဒီဆက်ရုံဟာမကြသေးခင်နှစ်တွေတုန်းကလည်းအခုလိုမျိုးလုံအားပါတွေကိုပုံမှန်မရှင်းသေးတဲ့ပြဿနာတွေရှိခဲ့တာကြောင့်မြန်မာတိုင်ရုံးကတာဝန်ရှိသူတွေနဲ့ AAC အလုံးသမားကူညီရေးအဖွဲ့တို့ပူးပေါင်းပြီးဖြေရှင်းပေးကြရပြည့်လို့လည်းအလုံးသမားတွေကပြောပါတယ်အလုံးသမားတွေအနေနဲ့ကတော့ကိုဗစ်ကပ်ရေးကာလမှာပုံမှန်လုံအားကလာစားနေရတဲ့အတွက်တောင်းဝင်ရေးအခက်အခဲကြုံရတာတွေကြောင့်တောင်းဆိုခဲ့ကြတာလို့လည်းလုံသမားရေးလို့ရှားသူဦးရဲမင်းကပြောပြပါတယ်
။အဲလိုလုံသမားရေးဘက်ကကြတယ်ရပောင်း90လာဆိုတော့အခန်းကရေးကမိသားတွေညီမကြီးပို့ဖို့ဟာတွေဒီလိုမျိုးကိုဗစ်ကာလမှာတက်တန်းပို့ဖို့ဟာတွေအခက်အခဲအများကြီးအဲ့တော့လုံသမားတွေကနောက်ဆုံးပါဘလုံးမတက်နိုင်တဲ့ပုံစံမျိုးကိုရေးလိုက်တယ်ဆိုတာ
။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရေးကာလအလုံးကအခက်အခဲတွေနဲ့နိုင်ငံသားကိုပို့ကုန်လေးပို့မရတာတွေကုန်ကြမ်းမရတာတွေကြောင့်လုပ်ငန်းတွေရပ်ဆိုင်းလိုက်ရတာတွေလည်းရှိတယ်လို့လုံလန်းစင်ဒီဘက်ကလည်းလောကကလာစားပြီးဘုအခက်ခဲတွေကြုံရတာလည်းရှိနေပါရဲ့။ကတ်ဒီကာလမှာလည်းသိတဲ့ဖြစ်ရှိတဲ့မြန်မာလူသမားတွေလည်းအလုံးကံလက်လွတ်ဆုံးရှုံးခဲ့ရပြီးလျက်ပြင်းနေကြရပါရဲ့။တစ်ချိန်တည်းမှာပဲအလုံးကံအခွင့်အရေးတွေအတွက်ထိုင်းနိုင်ငံကိုတရားမဝင်နှီးနှံနေတဲ့ဝင်ရောက်ဖို့ကြိုးစားကြသူတွေလည်းရှိနေပါရဲ့။မဟာဆိုင်ဒေသမှာစင်ဒီကာလုံလန်းတွေလုပ်တဲ့စိတ်ဝင်အများကြီးရှိတဲ့မြို့ဖြစ်ပြီးပြီးခဲ့တဲ့နှစ်လကစလို့နိုင်ငံသားသားလူသမားတွေကြားမှာကိုဗစ်ကပ်ရောဂါအများကြီးဖြစ်ပွားခဲ့တာကြောင့်စိတ်ရုံလို့တချို့လည်းပိတ်ထားရတာပါတချို့စိတ်ရုံတွေကတော့ကိုဗစ်ကပ်ရောဂါဖြစ်နေစီစစ်ဆေးသေးတာတွေလုပ်ပြီးစိတ်ရုံကိုပြန်လည်လည်ပတ်နေကြပါတယ်မြန်မာပြည်သားတွေကတော့အလုံးစက်မဲ့ဖြစ်မှာကိုစိုးရိမ်နေကြတယ်လို့အခုလိုမျိုးလောကလာစားနောက်ကျတာတွေဆိုရင်လည်းထိုင်းနိုင်ငံအတွင်းမှာနေထိုင်စားသောက်ဖို့အခက်အခဲတွေရှိနေကြတယ်လို့လည်းပြောပြကြပါတယ်ဒီမှာမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
စင်တော်ဝင်းမင်းပါ ပြီးခဲ့တဲ့ရွေးကောက်ပွဲမဲဆင်းမှားရေးမှုတွေတန်းတဲ့ချီရှိခဲ့တယ်လို့တက်မတော်ကဇက်တိုက်ထုတ်ပြန်လေပြီးရွေးကောက်ပွဲပြဿနာတွေဆွေးနွေးဖို့ပါတက်တန်းကြံနေတဲ့တတော်သူစီဝဲခေါ်ဖို့အပယ်ခံရတာကဖွဲ့စည်းပုံနဲ့ညီမညီမေကွန်းထုတ်လာတာကဘာကိုရည်ရတာပါလဲဒီပြဿနာကိုဘလို့ဖြေရှင်းတင်တာကိုနိုင်ငံရေးလှလှသုံးသက်သူတက်မတော်ရာရှိနေဝင်ကြီးဟောင်းနောက်အစိုးရပါတီပြောခွင့်ရနဲ့ရွေးကောက်ပွဲကျွမ်းကျင်သူတို့ကိုမေးရမှာပြန်ကြိုင်းဝင်ကြီးဟောင်းဥယျာဉ်ထွက်ကအခုလိုဆက်ရှင်းပြပါတယ
်2020ရွေးကောက်ပွဲမှာနိုင်ငံရေးအနေနဲ့ပါတီရဲ့တရားဝင်မှုပေါ်မှာသက်တည်တဲ့ဒီလိုသက်တမ်းရရှိကြပြီးရှိခဲ့တဲ့သူတွေအထောက်အကူအောင်လုပ်နေတဲ့သူတွေကျွန်တော်မြင်ပါတယ်ဘာမှနိုင်ငံရေးပါတီပေါ့လေဒီကဒီကိန်းဒုသက်ကပြောတဲ့ပုံမှာလေရွေးကောက်ပွဲကော်မရှင်တွေရောအစိုးရတို့ကရောရွေးကောက်ပွဲအကျိုးကာကတည်းကဘာမှတုံ့ပြန်လို့အရှိခဲ့တဲ့ကြောင့်ရွေးကောက်ပွဲပြီးတဲ့ခါမှာတော့ပြည်သူ့ခြေကဥပဒေခြေကမျိုးရောပြီးကြတဲ့ရွေးကောက်နိုင်ငံရေးတန်းတာကပါဝင်ရတယ်ဆိုတဲ့အချက်ကိုပြောပြတာပြောတဲ့လူတွေကြီးမှာ
ဒါပေမဲ့ရွေးကောက်ပွဲအနေနဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညင်းကတော့
ကျွန်တော်တို့ကတော့ရွေးကောက်ပွဲကော်မရှင်မြောက်ဒီပြဿနာတက်တယ်လို့မြင်စားပါဘူးအများပြည်သူနဲ့စောင့်ကြည့်လေရလို့ရှိမှာဒီအမတန်ကြီးကြီးမားမားမတမမှုမရှိတဲ့နဲ့ပြီးသွားတယ်လို့အများစုကလက်ခံထားတယ်အဲ့တော့ဒါဟုအခုပြဿနာဖြစ်လာတာကတော့ဒီရွေးကောက်ပွဲအလွန်ကာလမှာတော့မိမိတို့ရရမယ့်ခွင့်ရေးတွေမိမိတို့လက်ရှိခွင့်ရေးတွေအတွက်ဆိုရင်ပူပါမှုပြီးပါဝင်တယ်လို့ကျွန်တော်ကကြည့်တယ်
ဒီပေါ်ရွေးကောက်ပွဲစောင့်ကြည့်လေလာခဲ့တဲ့ Face Call ရွေးကောက်ပွဲဆိုင်ရာပြည်သူ့လူရှာမှုအဖွဲ့အမှုဆောင်ဒါရိုက်တာဆိုင်ရင်ကျော်စွာမြင်ကတော
့ကော်ပွဲမတိုင်ခင်တုန်းကတော့ရွေးကောက်ပွဲတရားမျှတမှုရှိမှာမဟုတ်ဘူးဆိုတော့တမရကိုယ်တိုင်ဆွဆဲချက်တွေရှိပြီမယ်။နောက်ပိုင်းမှာတော့အဲ့လိုဆွဆဲတဲ့ကိစ္စလို့ရှိရင်ဒီမှာမတရားမှုရှိရအားနည်းချက်တွေရှိရဒါကိုတမရကအမျိုးသားနိုင်ငံရေးတာဝန်နေနဲ့ထုတ်ပြန်ဆိုသဘောမျိုးမြင်ပါတယ်ဒီမဲဆင်းနဲ့ပတ်သက်လို့ရှိရင်ဘယ်လောက်ထိမှန်တယ်ဘယ်လောက်ထိမှားတယ်ဆိုတော့တိတိကျကျပြောဖို့ကခက်တယ်။ဘာဖြစ်လို့ဆိုတော့ဘယ်သူမှအဲ့လိုစနစ်တကျစမ်းစစ်လေ့လာမှုကိုမလုပ်နိုင်ဘူးပေါ့လေ။ဟိုအပိုင်းလိုက်ပိုင်းလိုက်လုပ်တာတော့ရှိရပါဘူး။ဒါပေမဲ့မဲဆင်းပြုစုပုံရဲ့ပုံစံကိုကြည့်မယ်ဆိုတော့မဲဆင်းမှာအားနည်းချက်ရှိနေတယ်ဆိုတော့လည်းလက်ခံတယ်။ဒါပေမဲ့ဒီမဲဆင်းအမှားကြောင့်ဘယ်ပါတီရှုံးသွားတယ်ဘယ်ပါတီနိုင်သွားတယ်ဆိုတာမျိုးထိတော့ဖြစ်မယ်လို့ကျွန်တော်မယုံကြည်ဘူး။ဘာဖြစ်လို့ဆိုတော့မဲဆင်းနေထက်တာကဘယ်ပါတီကိုမဲပေးစေဆိုတာပြောဖို့ခက်တယ်။နောက်ပြီးတော့မဲဆင်းပေးတဲ့သူကမဲပေးသလားမပေးဘူးလားဆိုတာခက်တာ
။အဲ့တော့ရှေ့မှာဘယ်လိုဆက်ဖြစ်လာနိုင်ပါလဲလို့မေးရမှာဒေါက်တာမျိုးညွန့်က
သူကတော့ဥပဒေနဲ့အညီလုပ်ပြရရှိတာပေါ့အမှားပါအဲ့တော့ဥပဒေနဲ့အညီမဟုတ်ဘူးဒီအာဏာသိမ်းမဲ့စာကျင်ဆိုရင်ဒါတရားလက်ရှိဥပဒေပေါင်းအပြင်းအဖြစ်ပါလေ
ဒါပေမဲ့ဥယျာဉ်ထွက်ကတော့အာဏာသိမ်းဖို့အခြေအနေကပြောင်းသွားပြီဆိုပြီးအခုလိုရှင်းပြပါတယ
်ကျွန်တော်ကဖြစ်ခဲ့ရှိတို့ရောက်တဲ့မဆုံးတဲ့နိုင်ငံရေးအကျပ်တွေဖြစ်ခဲ့ခြင်းတို့ကပြင်ရောက်ဆက်ဖက်နိုင်တဲ့တစ်ခုလို့မြင်ရကအာဏာသိမ်းတာပဲရှိရဦးဒါတော့နှစ်ဖက်ချင်းကိုယုံကြည်ကြအူကိုဆွဲတဲ့အခါမှာနိုင်ငံရေးဖြစ်ခြင်းနဲ့မှာအသေးပိုင်းတစ်ခုနေနဲ့ပါဝင်စုပေးထားတဲ့အတွက်ကြောင့်ကိုယုံကြည်ကြအူကိုပေါင်းနေရတယ်ပြောရမှာပေါ့နော်အဲ့ဒါကိုကျော်လွန်ပြီးတော့အာဏာသိမ်းမယ်ဆိုတော့လိုအပ်တဲ့ဆိုတဲ့အကြောင်းပြချက်ကအင်တာနက်အကျောက်ကိုခေရင်တော့လိမ့်မယ်ဒါမျိုးကသူကြီးဆွဲခဲ့တဲ့နောက်ပြန်ဒီကိုခုနှစ်ချက်ကိုသူကလည်းကြံချက်ကိုပြစ်သွားမှာပေါ့ဒါမျိုးဒီအာဏာသိမ်းမယ်လို့ခံမနေတဲ့လူတွေဖြစ်နိုင်ကြီးအနော်အနော်နဲ့
ဒီနေရာမှာအခုပြဿနာအတွက်ဘယ်လိုဖြေရှင်းတင်တာကိုမေးရမှာဆိုင်ရဲကျော်စွာမြင့်က
ဒီချိန်မှာလာမယ့်ရွေးကောက်ပွဲတွေမှာမဲဆင်းကောင်းအောင်ဥပဒေပေါင်းပြုတောင်းနိုင်ပြီဘယ်လိုလုပ်ကြမလဲဆိုတာမျိုးကိုဟိုလှုပ်ဆီချင်တယ်ဒါမျိုးရောပြောင်းကြနိုင်တဲ့ဖွံ့ဖြိုးပါတီရောဒါပေမဲ့တစ်ဖက်မှာလည်းဒီတော့ရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိရတယ်ဘာဖြစ်လို့မဲဆင်းကမားနိုင်တယ်အားနည်းချက်တွေရှိရတယ်အဲ့ဒါကိုကော်မရှင်နေနဲ့လည်းနိုင်ငံကြီးပါတီနဲ့တွေ့ဆုံပြီးတော့ဘယ်လောက်ထိတော့မားနိုင်တယ်ဒါပေမဲ့ဒီလောက်ထိတော့ဖြစ်နိုင်တယ်ဆိုတာကိုပြင်ပြလာမျိုးလုပ်ဖို့ကောင်းတယ်အဲ့လိုမျိုးပဲနဲ့အမှားမျိုးမရှိတဲ့အောင်မျိုးနေတဲ့ခါမှာရွေးကောက်ပွဲအလွန်ကာလမတည်ငြိမ်မှုကိုပိုဖြစ်စေ
ဒီပေါ်ဥယျာဉ်ချက်ကလည်းသဘောတူလိုက်ပြီးဒေါက်တာမျိုးညွန့်ကတော့ထိပ်ပိုင်းခေါင်းဆောင်တွေတွေ့တာပိုကောင်းတယ်လို့ဆိုပါလေ
မိမိတို့ရဲ့လိုလားချက်တွေကိုပုံမှန်လင်းတင်ပြပြီးတော့လက်ရှိနိုင်ငံရေးခေါင်းဆောင်ပေါ့ကျွန်တော်တို့အဖွဲ့ချုပ်ကခေါင်းဆောင်ပုံမှန်လင်းနေနိုင်ဆွေးနွေးကြရအောင်လို့ပါလေဖြစ်နိုင်တာတော့ဆုံးဖြတ်ချက်ပေးနိုင်တဲ့လူချင်းတွေ့ဆုံတာကတော့မျက်မျက်အဖြစ်ထွက်တာပေါ့
တကယ်တော့ဒီမိုကရေစီအသေးကူပြောင်းရမှာအရေးပါတဲ့ဒုတိယမြောက်ရေကွက်ပွဲပြီးမှလည်းအရင်အာဏာဆွဲခဲ့တဲ့တက်မတော်ကျော်ထောင်နောက်ခံအရင်ဆိုရပါတီနဲ့လက်ရှိအစိုးရကြားရွေးကောက်ပွဲအငင်းခုံတွေဆက်ပြင်းထန်နေတာဘလို့ဆက်ဖြစ်မှာကိုတော့စောင့်ကြည့်အောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမာ
ပြည်ရေးမြန်မာဝိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မဆုမြတ်မောင်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွေကဒစ်စနီလန်ကစားကွင်းကြီးမှာလူအများအပြားကိုကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်ပြုလုပ်နေပါတယ်။ကရောဂါကြောင့်ဆယ်လကြာပိတ်ထားရတဲ့ကစားကွင်းကြီးရဲ့ကားပါကင်နေရာမှာဦးစားပေးအဆင့်တစ်ထဲပါဝင်သူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အကြောင်းဆက်ပြီးတော့တင်ပြပါမယ်ရှင်။ American Bidangzu and now Patan, California Binirega, a Tigia Niaria Matakubare, Disney Lang Zagwinjiha, a Kuro Kovic Gagwe, see Tobi and Yaji Pinivare, say Satin Tobi, Sanuari Lasatoya Nirunga, say Tobo Dre, online Mogani, Yachinya Tajare, Jamai Winamine, at that Chelsea Nani net a Labiro Dancy, Sunny Gazaraba. Disney Lang Zagwinji, Gaba Genia Ma, Deputy Tobido, Govic Gagway Serigo, Tobi Nibari, Vinirema, Lumia Omiago, Sula Epionai, Batamazon, Setobi Meniaha, Los Angeles, New Yanama Shide, Anaheim Yoga, Disney Lama, Chidelo, Denila Niga, Chinja Kevida now, Ingani, online Boma, Setobo Yachin, Sabi Gaji, Nanaya Jamabe, Sayin Bedu, the Dangjo, Shigare, Sisa Tobi, Votuni Male, Nayinechi, Dancy Sangaraku, Govic Gagway, say, La Toja Dure, Taipugo, Miyawau.
And they, once you get in, it was very quick.
The tail going on Myanmar, through C2 PB in Saudi Gama, Sangam, Nilo, Tensawabari, KKM Shibau.
Govic Gayoga Jang, Disneyland Gazawinjigo, Beitara, say, La Chi Jima, Lumia Abia, Govic Gagway, say, To C Singo, Dinia Maloni, Rapshibare.
I am very needle phobic. So I was
ကျွန်တော်အိမ်မှာပဲနေရဆိုပေမဲ့ကျွန်မကအစည်းအဝေးတွေတောင်းနေရတော့သူတို့ယောဂမကူးမိအောင်နေဖို့တည်အရေးကြီးပါတယ်။ကျွန်မမိသားစုကျွန်မတရားချင်းတွေနဲ့အတန်းမော်ကြီးကျွန်မတို့ယောဂမကူးအောင်ဆေးချိုးဖို့လိုပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဟာအမေရိကန်ပြည်ထောင်စုထဲမှာကိုဗစ်ကရောဂါကူးစက်ပြန့်နှံ့မှုအဆိုးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်။ကိုဗစ်ကရောဂါကြောင့်အသွားအလာလူစုလူဝေးကန့်သတ်
ကတစ်နှစ်လုံးစိုးရင်ကြောင်းကြမှုတွေနဲ့နည်းနည်းတော့အထီးကျန်ဖြစ်တာပေါ့အခြေအနေတွေပုံမှန်ပြန်ဖြစ်စေနေပါပြီနောက်တစ်နှစ်လောက်ဆိုရင်တော့နည်းနည်းတော့ပုံမှန်ပြန်ဖြစ်လိမ့်မယ်လို့ပြောလို့ရတာပါပဲရှင်
ကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုဗစ်ကာကွယ်ဆေးထိုးမှုနှောင့်နှေးတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်။အခု Orange County မြို့နယ်ထဲမှာလည်းအစုလိုက်အပြုံလိုက်ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်စတင်နေပေမဲ့လူဦးရေ3သန်းကျော်ရှိတဲ့မြို့နယ်ထဲမှာအားလုံးကိုဆေးထိုးပေးနိုင်ဖို့တော့ဆေးအလုံးလောက်မရှိသေးဘူးလို့မြို့နယ်ကြီးကြပ်ရေးဘုတ်အဖွဲ့ဝင်တွေကပြောပါတယ်။ဒါပေမဲ့ဇူလိုင်လ4ရက်နေ့မတိုင်ခင်မှာတော့မြို့နယ်ထဲမှာရှိသူအားလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မယ်လို့Orange County ကမျှော်လင့်ထားပါတယ်ရှင်ကျွန်မဆင်းရဲမော်ပ
ါ VOA Mega တန်ခါတောက်ချာနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမွေးရပေါ်အပြတ်ကောင်းထုတ်ပြင်ပြပေးသွားပါမယ် Why Myanmar is happy to buy India's diesel submarines အိန္ဒိယရဲ့ဒီဇယ်ရင်ငုတ်သင်္ဘောကိုမြန်မာကဘာကြောက်ပျော်ပျော်ကြီးဝယ်ယူတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ The National Interest သတင်းအွန်လိုင်းမှာပေါ်ပြထားတဲ့ဆောင်းမရှင်ပီတာဆိုချူရေးသားတဲ့ဆောင်းမကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။အိန္ဒိယရေတပ်ဟာရုရှားလို့ Submarine ရင်ငုတ်သင်္ဘောတွေကိုပြန်လည်တပ်ဆင်အစစ်မြစ်မှုသဘောတူစာချုပ်အရလောလောဆယ်မှာ Sanduk Ghost အမျိုးအစားရင်ငုတ်သင်္ဘော၁၀စီးကိုထုတ်လုပ်လျက်ရှိပြီးမြန်မာနိုင်ငံကိုတစည်းလွှဲပြောင်းပေးလိုက်တယ်လို့ဆောင်းမကိုအစအချီရေးသားတာပါပဲ။လွန်ခဲ့တဲ့နှစ်30ကျော်အတွင်းမြန်မာရေတပ်ဟာအရှေ့တောင်အာရှနိုင်ငံတွေရဲ့မြစ်ကြောင်နဲ့ကံယိုတန်းကင်းလဲရင်သာရှိတဲ့ Brown Water Navy ကတဆင့်ကမ်းလွန်ပင်လယ်ပြင်ထိကိုသွားလာနိုင်တဲ့ Blue Water Navy အဖြစ်ကိုတိုးချဲ့နိုင်ခဲ့ပြီဖြစ်တယ်လို့ဆိုပါရယ်။လောလောဆယ်တပ်ဖွဲ့ဝင်19,000နဲ့ရေရင်အစီးရေ125စီးဟာ1930ကီလိုမီတာရှည်လျားတဲ့မြန်မာကံယိုတန်းနဲ့5,200ကီလိုမီတာကျယ်ဝန်းနဲ့အထူးစီးပွားရေးဆောင်ကိုကာကွယ်ဖို့မြန်မာရေတပ်ကသူ့ရဲ့အခန်းကဏ္ဍကိုမြင့်တင်ထားတယ်လို့လည်းဆောင်းမမှကြေတာလာပါရယ်။1940မှာစတင်ထူထောင်ခဲ့တဲ့မြန်မာရေတပ်ဟာဒုတိယကမ္ဘာစစ်တွင်မဟာမိတ်တွေနဲ့လက်တွဲပြီးဂျပန်တွေကိုတိုက်ခိုက်ခဲ့ပေမဲ့ရင်ငုတ်သင်္ဘောကိုတခါမှအသုံးပြုခြင်းမရှိသလိုကမ်းလွန်ရေကြောင်းတပ်ဖွဲ့တွေအဖြစ်အစမ်းသတ်ခံတာမျိုးတွေလည်းမရှိခဲ့ပါဘူး။အခုခါမှာတော့မြန်မာရေတပ်ဟာစစ်အခစ်ကီလိုမျိုးစားဒီဇယ်စွမ်းအင်3ရင်ငုတ်သင်္ဘောတစ်စီးကိုအိန္ဒိယစီကဝယ်ယူအသုံးပြုနေပါပြီတဲ့။အဆိုပါရင်ငုတ်သင်္ဘောဟာအိန္ဒိယနိုင်ငံကဝယ်ယူထားတဲ့ရုရှားနိုင်ငံရခိုင်ဆိုဗီယက်ပြည်တော်စုရဲ့1980နဲ့1990ပြည်လွန်ကာလတွေအတွင်းထုတ်လုပ်ခဲ့တဲ့ရင်ငုတ်သင်္ဘောတွေဖြစ်တယ်လို့လည်းဆိုပါရယ်မြမရေတပ်အတွက်ဒီရင်ငုတ်သင်္ဘောကပထမဦးဆုံးဖြစ်လိမ့်မယ်လို့သူနားလည်ရတဲ့ဆိုတဲ့အကြောင်း အိန္ဒိယနိုင်ငံသားရဲ့ပြောရေးဆိုရင်ရှိသူပြောဆိုတာကိုလည်းကိုးကွားပြီးတော့ဆောင်းမမှဖော်ပြထားပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံဟာပူးတွဲကင်းလိုက်တာတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်ရေချောင်းလုံးတို့ရဲ့ပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့ကြတယ်လို့လည်းဆောင်းမကဆိုပါတယ်။ At East အရှေ့အရက်မှာလှုပ်ရှားရေး policy တရအနေနဲ့အိန္ဒိယဟာသူ့ရဲ့အိန္ဒိချင်းအာရှနိုင်ငံတွေစီမှာဒေါ်လာ 1.2 ဘီလီယံကျော်ယင်းနှမြုပ်နှံတာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ရွှေရင်းနှံတဲ့သဘောတန်ငွေစီမံကိန်းတွေမှာလည်းဒေါ်လာတန်120ထက်မနည်းထပ်တိုးပြီးတော့ယင်းနှမြုပ်နှံတာလေလို့ဆောင်းမမှာဖော်ပြထားပါတယ်။ရင်းငုတ်တင်ပေါ်လွှဲပြောင်းပေးရေးနဲ့မြန်မာနိုင်ငံရဲ့အခုလိုယင်းနှမြုပ်နှံတာဟာအိန္ဒိယရဲ့အိန္ဒိချင်းဦးစားပေးရေးနဲ့အရှေ့အရက်မှာလှုပ်ရှားရေးဆိုတဲ့မူဝါဒတွေနဲ့ကိုက်ညီတယ်လို့လည်းဆိုထားပါတယ်။ IOR လို့ခေါ်တဲ့အိန္ဒိယသမုဒ္ဒရာဒေသတွင်တရုတ်နိုင်ငံရဲ့ခြေလှမ်းတွေတွက်လာတာရဲ့ဒီနှစ်အစောပိုင်းလဒတ်တောင်ကြားဒေသအတွင်းတရုတ်အိန္ဒိယလက်ခဲတဲလဲအနေထားတွေဖြစ်ပေါ်နေတာရဲ့ကြောင့်ဒီလိုအခြေအနေတွေဖြစ်လာရတယ်လို့လည်းဆိုပါရယ်မူလကီလိုမျိုးစားရင်ငုတ်တင်မောတွေကိုဆိုဗီယက်ရေတပ်မှလွန်ခဲ့တဲ့နှစ်ပေါင်း40 1980ပြည့်နှစ်အတွင်းအသုံးပြုခဲ့တာဖြစ်ပြီးဒီဇယ်နဲ့23တက်ခတ်ရေးရင်ငုတ်တင်မောတွေအဖြစ်အစိမ်းမြှင့်တင်ခဲ့တယ်လို့ဆိုပါရယ်အဲ့ဒီခေတ်ကအမေရိကန်တို့နျူကလ িয়ার စွမ်းအင်3လော့စ်အန်ဂျလိစ်အမျိုးစားတက်ခတ်ရေးရင်ငုတ်တင်မောတွေနဲ့ရှင်ပြိုင်နိုင်ဖို့ရည်ရွယ်ပြီးကီလိုမျိုးစားရင်ငုတ်တင်မောတွေကိုထုတ်လုပ်ထားတာဖြစ်တယ်လို့ဆိုပါရယ်ရစ်စင်းတဲ့ဒီဇယ်ဆွမ်းအားနှမျိုးစလုံးကိုအသုံးပြုတဲ့အတွက်အလွန်တိတ်ဆိတ်ပြီးစွမ်းဆောင်ရည်မြင့်တယ်လို့ဆိုပါရယ်ပို့ပြီးတော့တီတီရောက်အသုံးချနိုင်အောင်နှစ်ပေါင်း30အတွင်းအနည်းနဲ့အများပြင်ဆင်တာမျိုးတွေလည်းရှိခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါရယ်ဒီရင်ငုတ်ဟာ238ပေရှည်လို့32ပေကျယ်ပြီး3096တန်အလေးချိန်ရှိပါရယ်ရေပေါ်မှာ10 knot နဲ့သွာလာနိုင်ပြီးရေအောက်မှာ18 knot နဲ့သွာလာနိုင်တယ်လို့လည်းဖော်ပြထားပါရယ်ရေရင်မှာအရာရှိ12ဦးနဲ့ဝန်ထမ်း42ဦးတာဝန်ထမ်းဆောင်နိုင်ပြီး45ရက်အကြာရေမိုင်9500အထိအထောက်ပံ့တွေထပ်ဖြည့်စရာမလိုပဲသွားနိုင်တယ်လို့ဆိုပါရယ်ပီတာဆိုချူဟာမီချီဂန်ပြည်နယ်အခြေစိုက်စာရေးဆရာတူဖြစ်ပြီး A Gallery of Military Headdress အပါအဝင်စီရင်နဲ့ပတ်သက်တဲ့စာအုပ်များစွာကိုရေးသားခဲ့ပါရယ်အပြည့်စုံတော့ www.nationalinterest.org မှာဖတ်ရှုနိုင်ကြပါရယ်ခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသွန်သက်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။တင်ဟန်သာတာထုတ်ယူမှုမှာသီတာမြင်တာဝင်လင်းစွာတာဝန်ရှိစွာလုပ်ကံမှုတိုက်တွန်းနေတဲ့တွင်းရက်တင်ဟန်သာတာထုတ်ယူမှုဝင်လင်းမြင်တာရေးအဖွဲ့ရဲ့လုပ်ငန်းတိုးတက်နေပုံကိုဦးအောင်ခင်နဲ့အတူကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ရေအောက်တယံဇာတ24ထုတ်ယူနေတဲ့နိုင်ငံတွေမှာပြည်သူလူထုစိတ်ကြဲမွေးတည်နေကြပြီးအာဏာပိုင်အတိုင်းအဝိုင်းတစုနဲ့ကုမ္ပဏီကြီးတွေသာကြီးပွားချမ်းသာနေတာကိုပညာရှင်တွေဝေဖန်သုံးသပ်နေတာကြပါပြီ။တယံဇာတ်ထုတ်ယူမှုမှာတိုးတိုးတိတ်တိတ်ကြေဝိုင်းလို့အမျက်ထုတ်နေတာကိုအတိအလင်းပေါ်ပြဖို့တောင်းဆိုလာကြပါတယ်။ကမ်းလွန်ရေနံရှာဖွေခွင့်ရအောင်အင်ဂိုလာအစိုးရကိုလိုင်စင်ကြီးဒေါ်လာတန်းတရာကျော်ပေးရတယ်လို့ BP ကုမ္ပဏီကပထမဆုံးကြေညာပါတယ်။ဒါပေမဲ့ကုမ္ပဏီတစ်ခုတည်းကပေါ်ထုတ်လို့ဘာမှအရာရောက်မှာမဟုတ်ဘူးဆိုတာသိရှိလာပါတယ်။ဒါကြောင့်တရားစာတက်ထုတ်ယူတဲ့ကုမ္ပဏီတွေပြုဝင်လင်းလင်းလှုပ်ချဖို့ British ဝန်ကြီးချုပ်တိုနီဘလဲက2002မှာအကြံပေးခဲ့ပါတယ်။တရားစတာလုပ်ငန်းကဏ္ဍကဝင်ငွေထွက်ငွေကိုပေါ်ပြဖို့လန်ဒန်ကြီးလာကမှမူအားဖြင့်2003မှာသဘောတူကြပါတယ်။ဝင်လင်းမြင်သာမှုတာဝန်ယူမှုပြောင်းမှမှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုနဲ့ပြည်သူသဘောတရားလေးစားမှုဟာ EITI ရဲ့အခြေခံမူတွေပါပဲ။တွင်ထွက်တရားစတာထောက်ယူမှုတွင်လင်းမြင်သာရေးအဖွဲ့ဖြစ်ပါတယ်။အဖွဲ့ရဲ့မူကိုလိုက်နာဖို့မြန်မာအပါအဝင်52နိုင်ငံကသဘောတူထားပါတယ်
2014မှာဦးသိန်းစိန်အစိုးရဟာတွင်းရက်တယံဇာတာထုတ်ယူမှုဝင်လင်းမြင်သာရေးအဖွဲ့မှာဖွဲ့ဝင်လောင်ဖြစ်လာပါတယ်အ အစိုးရကိုယ်စားလှယ်ကုမ္ပဏီကိုယ်စားလှယ်နဲ့တရားဖက်အဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးဝန်ဆိုင်ညွန်ပေါင်းအဖွဲ့ကမြန်မာ EIDI အစီရင်ခံစာကိုရေးပါတယ်။2014ကနေ2018အထိဖြစ်တဲ့အစီရင်ခံစာ5ဆောင်ကိုထုတ်ပြန်ပါတယ်။အစိုးရကရရှိတဲ့အခွန်ပန်းတာနိုင်ငံပိုင်စီးပွားရေးလုပ်ငန်းရဲ့ပြီးချိန်မှုကုမ္ပဏီဝင်ဝင်နဲ့အသုံးစရာတွေကိုအစီရင်ခံစာမှာဖော်ပြပါတယ်။ NLD ပါတီအစိုးရဖွဲ့တဲ့2016-19မြန်မာ EIDI စရုပ်ထအကျဉ်းအစီရင်ခံစာကိုထုတ်ပြန်ပါတယ်။အဲ့ဒီနှစ်မှာတန်ဇာနာ2ပေါ်ခွင့်လိုင်စင်း2100ကျော်ထုတ်ပေးပါတယ်။အများစုကကြောင်မြတ်နဲ့တတု2ပေါ်ခွင့်လိုင်စင်းတွေဖြစ်ပါတယ်။တမရော်ပိုင်စီးပွားရေးလုပ်ငန်းကြောင့်အနည်းငယ်သာဖော်ပြနိုင်ပါတယ်။ကြောင်မြတ်လုပ်ငန်းမှာစီရင်မပေးတဲ့ကုမ္ပဏီ90ရာခိုင်နှုန်းဟာစစ်တပ်ပိုင်တွေဖြစ်ကြပါတယ်
။ဝင်လင်းမြင်သာမှုတာဝန်ယူမှုကြောင်မှမကမှုစတဲ့ EIDI မူတွေကိုမြန်မာပြည်မှာစစ်သုံးဖို့အခက်အခဲရှိပါတယ်။ကြောက်စင်းကြောင်းမြင့်တဲ့တတုကန္တမှာအသေးစားအလတ်စားလုပ်ငန်းတွေများပြီးပေါင်ခိုတူပုံမှုနဲ့အခွန်ရှောင်မှုကလည်းများပါတယ်။ EIDI အဖွဲ့ကိုစီရင်ပြတဲ့အခါမှာကြောင်းမြင့်တဲ့တတုကိုအလွန်အမင်းတန်ဖိုးလျှော့ချထားပါလေ။အစိုးရကိုပေးရမယ့်အခွန်ရော့နှဲသွားအောင်လုပ်တာပါပဲ။အထူးသဖြင့်ကြောက်စင်းကန္တမှာဒီလိုကလင်ကချစ်လုပ်မှုတွေအများဆုံးဖြစ်ပါတယ်။အလေးချိန်နဲ့တွေ့မယ်ဆိုရင်မောင်ခိုရောင်းတဲ့ကြောက်စိမ့်ဟာတေဝင်ရောင်းတဲ့ကြောက်စိမ့်နဲ့အစာပေါင်းတရာကျော်ရှိတယ်လို့ EIDI အစီရင်ခံစာမှာဖော်ပြပါတယ်
။ကြောက်စိမ့်1ကီလိုဂရမ်ရဲ့ပြားမြတန်ဖိုးဟာကျပ်3000သာရှိတယ်လို့စီးရင်မှာပြပေမဲ့နိုင်ငံသားကိုရောင်းတဲ့တန်ဖိုးက1ကီလိုဂရမ်ကိုကျပ်4,300ဖြစ်ပါတယ်။ကြောက်စိမ့်နဲ့ကြောက်မြက်လုပ်ငန်းရဲ့93ရာခိုင်နှုန်းကိုစစ်တပ်ပိုင်းမြမစီးပွားရေးကော်ပိုရေးရှင်းMEC ကပိုင်ဆိုင်ပြီးဓာတ်တတုလုပ်ငန်းမှာတော့24ရာခိုင်နှုန်းသာစစ်တပ်ကပိုင်ပါတယ်။ကြောင်စင်းကဏ္ဍကိုအလေးချိန်အရတွက်ချက်ရမယ်ဆိုရင်2016-19ဘဏ္ဍာနှစ်မှာမောင်ခိုရောင်းတဲ့တန်ဖိုးကတရားဝင်ရောင်းတဲ့တန်ဖိုးထက်အစတရာကျော်ပိုများနေတယ်လို့ဖော်ပြပါတယ်။တရံသာတလုပ်ငန်းကရတဲ့အခွန်ငွေ၄ပုံတစ်ပုံဟာဒုပေါ်ရေးလုပ်ငန်းတွေရဲ့ပြီးခြားငွေစင်းတဲ့ရောက်သွားပါတယ်။အဲ့ဒီငွေတွေကိုအသုံးပြုရမှာကြီးကြပ်မှုအားနည်းတယ်လို့EIDI ရဲ့စရုပ်ထအစီရင်ခံစာမှာဖော်ပြထားပါတယ
်။ရေနံဓာတ်ငွေနဲ့ပလဲကန္တာကကုမ္ပဏီအားလုံးနဲ့အခွန်ငွေအားလုံးကိုစရုပ်ထအစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့စေအုပ်စုနဲ့အများဆုံးပတ်သက်တဲ့ကြောက်စင်းကြောင်းမြင့်ကန္တာမှာတော့ဖော်ပြနိုင်တဲ့ကုမ္ပဏီဥယေဟာ100ရာခိုင်နှုန်းတောင်မရှိပါဘူး။ကြောင်းမြင့်ကန္တာမှာစေအုပ်စုကလေဝကြီးအုပ်ကြီးအလွဲသုံးစားလုပ်ပုံကို EIDI စရုပ်ထအစီရင်ခံစာမှာတွေ့နိုင်ပါတယ်။ကျောက်စင်းကြောင်းမြက်ကုမ္ပဏီ84ခုကိုသာဖော်ပြနိုင်ပါတယ်။2018-18ဘဏ္ဍာရေးနှစ်အတွက်ထုတ်ပြန်တဲ့ EIDI ပြင်စမအစီရင်ခံစာမှာတော့ပုံမပြီးပွင့်လင်းမြင်သာလာတာတွေ့နိုင်ပါတယ်။ကျောက်စင်းကြောင်းမြက်ကုမ္ပဏီ209ခုနဲ့စီအုပ်စုပိုင်စီးပွားရေးလုပ်ငန်းနှစ်ခုဆက်ဆက်နေတဲ့တင်ရဇာတကုမ္ပဏီ9ခုကိုဖော်ပြနိုင်ပါတယ်။တင်ရဇာတကန္တရဲ့69ရာခိုင်နှုန်းကိုပြင်စမအစီရင်ခံစာကဖော်ပြနိုင်တယ်လို့ဆိုပါတယ်။တရားစတဲ့စီမံခန့်ခွဲရာမှာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့တိုက်တွန်းနေတဲ့ EIDI မူဝါဒကိုမြန်မာပြည်မှာအကောင့်တဲဖော်နေတာတိုးတက်မှုရှိနေပြီလို့2020ဩဂုတ်လထုတ် EIDI အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်နဲ့အဆုတ်ယောဂအခန်းအကြောင်းပြောပြထားပါတယ်။ကိုဗစ်ယောဂသဘာဝအရယောဂအခန်းရှိသူတွေမှာပိုပြင်းပြင်းထန်ထန်ခံစားစေရတာကအဆုတ်နဲ့ရင်ကောင်းယောဂအခန်းရှိသူတွေအတွက်ဆိုရင်ပူရောင်ဓာတ်ရိုက်သက်ဆိုင်နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့ဓာတ်ရိုက်သက်ဆိုင်ပြီးယောဂပိုပြင်းထန်စေကဘလို့ကာဝယ်ပြီးဘယ်အချိန်မှအမြန်ဆုံးဆေးရုံစေခန်းပြတယ်ပါလဲ။ဒီကြောင်အဆုံနဲ့ရေကောင်းထုခုဆရာဝန်ကြီးနဲ့ဆေးတက်ကလေးတဲ့အဆုံနဲ့အသက်ရှင်လမ်းကြောင်းဆရာဆေးပညာဌာနအငိမ့်သားဌာနမှူးပါမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးချပါမယ်။ Okay, အဆုံနဲ့ရေကောင်းထုခုဆရာဝန်ကြီးပါမခဒေါက်တာဝင်းနိုင်ခင်ဗျာ။ကျွန်တော်တို့ဒီကိုဗစ်ယောဂါကယောဂအခက်ရှိတဲ့သူတွေမှာပြင်းထန်မှုတော်တော်များပြီးတော့ဒီသေဆုံးမှုအထိပါဖြစ်တဲ့အတွက်ကျွန်တော်တို့ဒီအဆုံနဲ့ရင်ကောင်းဆိုင်ရာယောဂါတွေအတွက်ရောဆရာကြီးဘယ်လိုထူးခြားမှုတွေတွေ့ထားလဲ
။ကိုဗစ်ယောဂါကတော့ဒီယောဂအခန်းရှိတဲ့သူတွေမှာတော့ဖြစ်ခဲ့ပြီဆိုလို့ရှင်ယောဂအခန်းထားကြောင်းမှုကပို့ပြီးတော့ပို့ပြင်းထန်စီရပေါ့နော်။အဲ့တော့အဆုံနဲ့ပတ်သက်ရင်တော့ကျွန်တော်တို့မှာ COPD ပေါ့ chronic obstructive pulmonary disease to call it yoga. Umalubioino, soapwa bana yoga, piole yare, narashi, soapwa libyunjin yoga, libyunjin yare. At the chua chronic bronchitis to emphysema, dilute korashi, I took out a COP korabo. And yoga, shiriduri solution, bobio, imintenta, kanzamu de miare, tesamude, bobio, yadapare.
Okay, chai. Akulu, siya laga, paja, atiga, piale, chai.
COVID 19 ga, kanagud go longo, yoga, chisi dainabono. A soma, adiga, chisi, เนี่ยตะคู่ลูกเปลืองอยู่ได้แต่ว่าดิรุเลยส่วนโควิด-19ก็ที่นิโมเนียส่วนโรคอ่ะဖြစ်ဖြစ်အောင်အဲ့ဆုံးမှာနီမိုနီယာလို့ခေါ်တဲ့အဆုတ်ရောင်တဲ့ယောဂဖြစ်တဲ့အခါမှာအောက်ဆီဂျင်နေကြမယ်လူနာမောမယ်ကျွန်တော်ဒီ COPD
ကျောင်းအဲ့လောက်ပဲပုံမှန်ရှိတယ်နည်းနည်းလှုပ်ရှားလိုက်တဲ့ဆိုရင်90အောက်တောင်မှကျောင်းနေတတ်တယ်ကိုဗစ်နီမိုနီးယားဖြစ်လိုက်တဲ့အခါဆိုလို့ရှိရင်တော့သူကနီမိုနီးယားရလိုက်တယ်ဆိုတော့အောက်ဆီဂျင်ပိုကျသွားတာပေါ့အဲ့တော့ငွေရမအောက်ဆီဂျင်မပြည့်တဲ့ COPD ဆိုတဲ့ရောဂါတွေရှိနေတဲ့သူတွေမှာအောက်ဆီဂျင်ကကိုဗစ်ဖြစ်လိုက်တဲ့ဆိုရင်ပိုပြီးကျသွားတော့ပိုခံစားရတဲ့သဘောပါပဲ
COPD ကလည်းတာမန်လူတွေလိုပဲဖြစ်တဲ့အတွက်ဝင်မှာပဲပေါ့ဒါပေမဲ့ကာကွယ်တဲ့အခါကျတော့ COPD မရှိတဲ့လူကောင်းတွေကာကွယ်တဲ့နည်းကိုပဲသူ့ကိုသုံးရမှာပါပဲအော်အိမ်မှာနေမယ်နောက်ပြီးတော့အပြင်ထွက်ခဲ့လို့ရှိရင်လည်း social distancing ပေါ့နော်ဝေးဝေးနေမယ်နောက်တစ်ခါ mask တွေကိုသုံးမယ်အမြဲတမ်းနှာခေါင်းကြီးအုပ်ထားမယ်ပေါ့နော်နောက်တစ်ခုကတော့လက်ခဏခဏဆက်ပြန်နဲ့ရေနဲ့စနစ်တရဆေးမယ်ပေါ့ hand gel သုံးမယ်ပေါ့တခုရှိတာကတော့တချို့ကထင်တာပေါ့နော် COPD ဆိုတော့အနာရရှိအဆုတ်ပါယောဂဖြစ်တယ်အနာရရှိယောဂဖြစ်တယ်ဆိုတော့ကိုယ်ခံနေမယ်သူများတွေပို့ပြီးတော့ပိုကူးလွယ်မယ်လို့တော့ထင်ကြတာပေါ့နော်နောက်တစ်ခုကဖြစ်နိုင်တဲ့အချက်ကတော့အဲ့ဒီအချက်ကိုထောက်ကူပြုတဲ့အချက်ကတော့ဒီ patient တွေကဆေးရုံဆေးခန်းကိုခဏခဏသွားတဲ့အခါကျတော့လူနာပေါင်းစုံနဲ့တွေ့ရတာပေါ့လေဒီတော့ကူးစက်ဖို့အတွက်ကတော့နည်းနည်းတော့ chance ပိုများတယ်လို့တော့ပြောနိုင်ပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီဒီဆေးရုံဆေးခန်းခဏခဏသွားရတဲ့အတွက်တော့အကျံပြုချင်တာရှိလားဆရာအခု covid ကာလမှာလို့
ကျွန်တော်ကတော့ဒီ COPD ခေါ်တဲ့ဆုတ်ပါပန်းနာရှိတဲ့သူတွေကိုနှမျိုးခွဲထားတယ်ဗျတာမန်ယောဂရှိတယ်ဆေးရုံနဲ့မှန်မှန်ကန်ကန်တောက်ပြီးတော့ယောဂညင်နေတဲ့လူတွေဆိုလို့ရှိရင်တော့ဒီဆေးတွေတောက်ဆေးရှူဆေးတွေကိုမှန်မှန်ဆက်ပြီးတော့သုံးနေပါဆေးကန်းကိုလာတဲ့အခြေအနေတွေကိုရှော့ချခိုင်းတာပေါ့ဥပမာဆိုပါစို့အရင်တော့ဆိုရင်နှစ်လတစ်ခါသုံးလလတစ်ခါဒီလိုလာခိုင်းတာမျိုးတွေရှိတယ်ဒါလည်းလိုအပ်လို့ကျွန်တော်တို့ခေါ်ကြရတာပါဒါပေမဲ့ခုလိုကိုဗစ်ကာယောဂဖြစ်နေတဲ့အချိန်မှာတော့ခဏခဏလာတဲ့အခြေအနေတွေကိုတတ်နိုင်တဲ့လောက်ချဲပလိုက်တာပေါ့မလာဘဲနဲ့ကျွန်တော်တို့ tele consultation လို့ခေါ်တဲ့ဥစားမျိုးနဲ့လုပ်နိုင်တယ်ဒီပုံမှန်ဆေးတွေမှန်မှန်လုပ်မယ်ဒါဆိုရင်ဆေးဥဆေးကန်းကိုလာရတာနေသွားမယ်ဒီပြင်ကိုမှန်မှန်ဆေးသုံးနေမယ်ဆိုလို့ရှိရင်ရောဂါကြွတယ်ဆိုတဲ့ exacerbation တွေပေါ့အဲ့ဒါမျိုးတွေနေသွားတဲ့အခါကျတော့သူတို့ကုသမှုနေစီတာပေါ့တကယ်လို့ရောဂါကြွနေပြီသူကရောဂါလည်းဖောက်တတ်တယ်သူ့ရဲ့သဘောကိုကရောဂါကြွလွယ်တယ်ဥပမာဆေးလေးတောက်တဲ့သူတွေအမုံမွားရင်နန်းတတိရှင်မြဲသူတွေယာတိပြောင်းလို့အဖျားဖြစ်တဲ့သူတွေပေါ့နော်ဒီလိုလူတွေဆိုလို့ရှိရင်တော့ဒီဆူပီယောဂါကြွလာတယ် acute exacerbation လို့ခေါ်ပါတယ်အဲ့ဒီလူနာတွေကိုတော့စဉ်းစားကြံနေဗျသူ့ဘာသူယာတိပြောင်းလို့ဒါမှမဟုတ်ရင်ဆောင်းရပြောတဲ့အနန္တတွေအမုံမွားရရှင်မြဲလို့ဓမ္မတဲ့လူစသဖြင့်ယောဂါကြွလာလို့ရှိရင်ယောဂါရိုးရိုးကြွတာပဲလားဒါမှမဟုတ်ရင် covid ဖြစ်တာပဲလားဆိုတဲ့ဥစ္စာကိုစဉ်းစားရတယ်ဒါကြောင့်မလို့သူယောဂါကြွပြီဆိုရင်တော့ယောဂါလက္ခဏာလည်းဆိုးတယ်ဆိုရင်တော့ emergency department ကိုမြင်မြန်လေးပြခိုင်းရတာပေါ့ဒီဘာဖြစ်ဆိုရင် तू ကဒီပြလူတွေတဲ့ဆိုင်ခံနေနေတဲ့အတွက်ကြောင့်မလို့ဖြစ်ပြီဆိုရင်အသက်အန္တရာယ်ရှိတတ်တယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာနောက်ထပ်သတိပြုတင်တာရောရှိသေးလားဆရာကြီ
းနောက်တစ်မျိုးတော့ရှိသေးတယ်ဗျ COPD လို့ခေါ်တဲ့ယောဂါတော့မတတ်မှတ်ရသေးဘူးနာနာချီချောင်းဆိုးနေတယ်ပေါ့ဗျာလာနေချီပြီးနည်းနည်းချီပြီးဆိုးနေတယ်ခုကြမှာ COVID လည်းဖြစ်တဲ့ခါကျတော့ဒီချောင်းဆိုးဟာ COPD ပဲလား COVID ဖြစ်နေတာလားစသဖြင့်ပေါ့ဒီလူလေးတွေတန်ကြားတွေရှိတယ်အဲ့ဒီလူတွေဆိုလို့ရှိရင်လည်းတင့်တော်တဲ့အချိန်မှာတော့ဒီ clinic ကိုလာကြည့်ကြတာပေါ့။ဘာကြောင့်လဲဆိုတော့သူတို့က covid ဖြစ်တာမဖြစ်တာတဲ့တစ်ဖက်ကလည်း COPD ရှိနေတယ်နဲ့။နောက်ကျွန်တော်တို့နိုင်ငံဆို TB တွေပါလည်းရှိတယ်။ရောရှုပ်နေတတ်တယ်။ဒါကြောင့်မလို့ဒါတွေလည်းနည်းနည်းအချင်းကြီးခွင့်တာပြီဆိုတဲ့အချိန်ကြလို့ရှိရင်တော့ပြည်မလူနာဌာနကိုပြပေးဖို့တော့ လိုအပ်တယ်ဆိုပြီးအကြံပေးထားတာရှိပါတယ
်ဟုတ်ကဲ့ဆရာဒီနေ့မှဆရာရဲ့ဒီခွဲနိုင်တဲ့လက္ခဏာပါစီလားကိုဗစ်ကြောင့်ဖြစ်တာလားဒီပုံမှန်ရှိထားပြီးတာဒီအဆုတ်နဲ့ရေကောင်းရောဂါကြောင့်ဖြစ်တာလားပေါ့နော်ခုနလာတဲ့ဆီအဆုတ်ပွား
အဲ့ဒီ COPD အဆုတ်ပွားမနက်လူနာတွေကသူတို့ရဲ့ဒေါ်ကမောတဲ့တယ်လှုပ်ရှားရင်မောတယ်ပေါ့နော်နောက်ပြီးတော့ပြင်ထဲမှာကြက်နေတတ်တယ်တခါလေအသက်ရှူလိုက်လို့ရှိရင်ရှူရှူနဲ့အတံမြည်တတ်တယ်ပေါ့နော်နောက်ချောင်းလဲဆုတ်တတ်တယ်တလေလဲထွက်တတ်တယ်ချိလိုက်မယ်ဆိုရင်တော့ခုကိုဗစ်ရဲ့လက္ခဏာတွေကလည်းဒါတွေပါတာပဲအဖျားလေးပါတယ်ပေါ့ကိုဗစ်မှာတော့ပို့ပြီးတော့ပါတတ်တယ်ပေါ့နော်ဒါပေမဲ့လက္ခဏာတွေဖြစ်တဲ့ကာလကကွာတယ်ဗျကိုဗစ်ကတော့ရက်တူတူအတွင်းမှာဖြစ်မှာပေါ့ COVID လူနာကြတော့လာနဲ့ချီးပြီးတော့ဖြစ်နေတဲ့သဘောရှိတာပေါ့ဆိုတော့ကဖြစ်တဲ့ကာလအတိုင်းဒါတော့ကွာခြားမှုရှိတယ်သို့တော်လည်းပဲ COPD လို့မသတ်မှတ်ရသေးတဲ့ COPD လူနာမှာကိုဗစ်ဖြစ်ပြီးတွဲပြီးတော့ရှိတယ်ဆိုတဲ့ဥစားမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့နောက်ခုစလုံးက history ပေါ့မေးလိုက်လို့ရှင်တော့တချို့ကရက်တူတူနဲ့ဆိုတာကိုဗစ်ဖြစ်ဖို့များတယ်ပေါ့အဲရက်ရှည်လာပြီးဆိုလို့ရှင်တော့ငွေတွေက COPD ရှိနေတာခုကိုဗစ်ချက်ဖြစ်လားမဖြစ်လားတော့ test လုပ်မှာပဲသိရမှာပါဗျဟု
တ်ကဲ့အဲ့တော့ဘယ်လိုလက္ခဏာပြလာရင်တော့မဖြစ်မနေသေးဘူးအများကြီးသိရတယ်လားဆရာကြီ
းဟုတ်တယ်ဗျအဲ့တော့အဖျားလည်းရှိလာမယ်အမောလည်းပိုဆုလာမယ်ချောင်းဆူရတွေကလည်းများလာမယ်ဆိုရင်တော့ဖြင့်ကိုဗစ်ကရောဂါကာလမှာတော့ကိုဗစ်ကိုကျွန်တော်တို့ exclude လုပ်ဖို့လိုပါတယ်ကိုဗစ်မဟုတ်ဘူးဆိုတာကိုတည်တည်ပြနိုင်ဖို့အတွက်ဆက်စစ်ဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုအကြမ်းဖက်ခြင်းကပယ်ချက်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အစုကိုရခိုင်ပြည်နယ်လွတ်တော်မှာအတည်ပြုခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့နဲ့ပအိုးနဲ့တအားနိုင်ငံရေးပါတီတို့ရှမ်းပြည်နယ်တောင်ကြီးမြို့မှာတွေ့ဆုံခဲ့ရဆိုတာနဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့တွေ့ဆုံမှုပြတ်ပြားသွားခဲ့တဲ့အကြောင်းတွေကိုကြားထားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ခြင်းညာထားတဲ့ ULEAA ကိုအကြမ်းဖက်စည်းရင်းကနေပယ်ဖျက်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်နယ်လွတ်တော်မှာကန့်ကွက်သူမရှိအတည်ပြုခဲ့ပါတယ်ဒီအဆိုကိုဇန်နဝါရီလ17ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်15ကြိမ်မြောက်ပုံမှန်အစည်းအဝေးပထမနေ့မှာမြောက်ဦးမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကတင်တွင်ပြီးပူရီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကထောက်ခံဆွေးနွေးပြီးအခုလိုအတည်ပြုခဲ့တာပါပြည်သူတွေလိုလားနေတဲ့ငြိမ်းချမ်းရေးကိုရှေ့ဆက်နိုင်ဖို့နဲ့မတရားအသင်းအဖွဲ့အဖြစ်ကြီးညာထားတဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းတွေမှာအဟန့်တမ်းမဖြစ်ဖို့အခုလိုအဆိုတင်သွင်းရတာဖြစ်တယ်လို့ဦးထွန်းတာစိန်ကပြောပါတယ်ရခိုင်တပ်တော် AA ကိုမြန်မာအစိုးရက2029မတ်လ23ရက်နေ့ကမတရားအသင်းနဲ့အကြမ်းဖက်အုပ်စုအဖြစ်ကြီးညာခဲ့ပါတယ်
ရှမ်းပြည်နယ်တွင်းရှိဆိုင်းတန်းနိုင်ငံရေးပါတီတွင်နဲ့တွေ့ဆုံမှုအတွက်2020ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေရှမ်းပြည်နယ်တောင်ကြီးမြို့ကိုရောက်ရှိစဉ်မှာပိုးနဲ့တန်းကွာတီတို့နဲ့တွေ့ဆုံခဲ့ပါတယ်ဇန်နဝါရီလ23ရက်ကဒေါက်တာအောင်မွေးညူဦးဆောင်တဲ့ NLD ဗဟုလူ့ဘုဆောင်ဖွဲ့ကတောင်ကြီးမြို့ရှိ NLD ရုံးချုပ်မှာပိုးမျိုးသားဖွဲ့ချုပ် BNO ကဥက္ကဋ္ဌဦးခွန်ဆန်လွင်တွေ့ထွေတွင်းမှုခွန်တိန်ဖီရုံးဖွဲ့မှုစောခွန်ကျော်ဝင်းတို့နဲ့ညနေ3နာရီမှာတွေ့ဆုံခဲ့ပါတယ်ညနေ4နာရီချိန်မှာတန်မျိုးရပါတီဒုဥက္ကဋ္ဌဦးညီဆိုင်နဲ့ထွေထွေတွင်းမှုမိုင်အုံခိုင်တို့ကလာရောက်တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုမှာဖက်ဒရယ်ပြည်ထောင်စုရေးတိုင်းဒါရေးတွေကိုဆင်နွှဲခဲ့ကြပါတယ်ရှမ်းပြည်နယ်မှာ SNLD အပါအဝင်ဂျန်နဲ့ရွေးကောက်ပွဲအနိုင်ရပါတီတွေသတိပုဂ္ဂလတွေနဲ့လည်းဆက်လက်တွေ့ဆုံသွားဖို့ရှိတယ်လို့တောက်သားအောင်မိုးညိုကပြောပါတယ်
ချင်းပြည်နယ်တောင်ပိုင်းပလဝမြို့မှာတောထဲဝါခုတ်ဖို့သွားတဲ့အမျိုးသမီးတဦးဟာဇန်နဝါရီလ12ရက်နေ့မွန်းလွဲ2နာရီဝန်းကျင်ကမြေမြုပ်မိုင်းနှင်းမိပြီး ပဲဖြစ်ထောက်ထိခိုက်တံရရရှိခဲ့တယ်လို့ပလဝမြို့နယ်တိုက်ပွဲရှောင်တဲ့တဘာဝပေးကူညီရေးအဖွဲ့ကဦးစာနီကပြောပါတယ်။မြေမြုပ်မိုင်းနင်းမိတဲ့သူဟာအသက်30ဆနှစ်အရွယ်ကလေး9ယောက်မိခင်ဒေါက်တာတိုးဝင်းဖြစ်တယ်လို့သိရပြီးသူ့အမျိုးသားဟာပလဝမြို့ခရယာနေရှိကိုတိုင်ရင်ကတမရော်ဒအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။မြန်မာတမရော်နဲ့ရခိုင်တပ်တော်အေအေတို့ပလဝမြို့နယ်မှာတိုက် ချင်းလူအခွင့်အရေးအဖွဲ့ရဲ့မှတ်တမ်းအရာသိရပါတယ်
ကချင်ပြည်နယ်မြင်းကြီးနားမြို့ပလနာနယ်မြေတွင်ရှိစိတ်ဂျိုးဆက်စစ်ဆောင်စခန်းကအသက်59နှစ်အရွယ်လူငယ်မျိုးသားစုဆံကဇန်နဝါရီလ10ရက်နေ့မှာကိုဗစ် -19 ပိုးတွေ့ရှိပြီးနောက်စခန်းကိုလွှတ်ပေါင်းခြားခြားလိုက်ရပြီးသူနဲ့ဆက်ဆက်ခဲ့တဲ့44ဦးကိုပါကောင်တုတ်ဖတ်နမူနာစစ်ဆေးမှုတွေပရမကျင့်ပြုလုပ်ခဲ့ပြီးဖြစ်ရာအလုံးမှာ negative ဖြစ်ထွက်ထားတယ်လို့စခန်းတာဝန်ခံဦးခွန်အောင်ကပြောပါတယ်စစ်ရှောင်းစခန်းတွေကိုလော့ကောင်ခြားခြားလိုက်တဲ့အတွက်စစ်ရှောင်းတွေစန္ဒရိတ်ကခက်ခဲဖြစ်နေရတယ်လို့စခန်းတာဝန်ခံဦးဖိုးအောင်ကဆိုပါတယ်အစိုးရတာဝန်ရှိသူတွေနဲ့ကရုဏာလူမှုစည်းလုံးညီညွတ်ရေးအသင်း DMS တို့ကကိုဗစ် -19 ကာကွယ်ရေးပစ္စည်းတွေကျန်းမာရေးနဲ့သက်ဆိုင်တဲ့စေဝါပစ္စည်းတွေကိုလာရောက်ပပိုးပေးခဲ့ပြီးမဲ့အစားအသောက်စန္ဒရိတ်ခလူအချက်တွေကိုပံ့ပိုးဆောက်ပါပေးခြင်းမရှိသေးဘူးလို့ဦးခွန်အောင်ကပြောပါတယ်
ကြတော့လဆန်းတရက်2023ခုနှစ်ဇန်နဝါရီလ23ရက်နေ့မှာကြာရောက်တဲ့83ကျင်းမြောက်ကရင်အမျိုးသားနှစ်တက်ကူနီအထိမ်းမှအခမ်းအနားကိုကိုဗစ် -19 ကြောင့်ဒေတာအလိုက်အချင်းချုပ်ကျင်းပပြုလုပ်သွားမယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်ကရင်တိုင်းရင်းသားရဝန်ကြီးစောအောင်မြင့်ခိုင်ကပြောပါရယ်ကရင်လူမျိုးတို့ရဲ့အလေးနက်ထားတဲ့နေ့ထူးနေ့မြတ်ဖြစ်တဲ့အတွက်နှစ်တက်ကူပွဲတော်ကိုမလိဟင်းစေဖို့ဒေတာအလိုက်ကျမ်းမာရေးလမ်းညွှန်ချက်နဲ့အညီလိုက်နာပြီးကျင်းပသွားမယ်လို့ဝန်ကြီးကဆိုပါရယ်အလားတူစိတ်မရောမြို့နဲ့အတရာမြင့်အရှိချမ်းဒေတာမှာလည်းကရင်နှစ်တက်ကူနီကိုအဓိကလှုပ်ဆောင်ချက်၃ချက်နဲ့အချင်းယုံပြုတ်လုသွားမှာဖြစ်ပါတယ်။ကရင်နှစ်တက်ကူဘက်တော်ကိုကရင်တိုင်းနာတွေပြန့်နှံ့နေထိုင်ရာတိုင်းဒေတာကြီးနဲ့ပြည်နယ်အသီးသီးတို့မှာနှစ်စဉ်ကျင်းပကြပြီးမြန်မာနိုင်ငံလွတ်လပ်ရေးမရမီအင်္ဂလိပ်အစိုးရလက်ထက်ကလေးကတရားဝင်ရုံးပိတ်ရဲ့အဖြစ်သတ်မှတ်ပေးထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တိုင်းနာပါတီတွေနဲ့ပြည်သူညှိနှိုင်းဖို့အတွက်ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ကယားပြည်နယ်ဒီမိုကရက်တစ်ပါတီတို့ပြည်သူမှုတွေမှာပြည်သူရမယ့်နေရာညှိနှိုင်းလို့မရတာကြောင့်ပြက်ပြားသွားခဲ့ပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်။
ပန်ရာပါတီတွေနဲ့လိုက်လံတွဲဆုံနေတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်အဖွဲ့ဟာဇန်နဝါရီလ12ရက်နေ့ကကယားပြည်နယ်ရိုင်းကောမြို့မှာပန်ရာပါတီတွေနဲ့နေရာညှိမြတာကြောင့်တွဲဆုံပွဲပြစ်ခတ်တယ်လို့ကယားပြည်နယ်ဒီမိုကရက်တစ်ပါတီတွင်ရင်မှူးဦးတဲတဲ့ကခုလိုပြောပါတယ်
သူတို့အဓိကလာတာသူတို့ပါတီစိတ်ဆက်ဖြစ်တယ်ကျွန်တော်နဲ့တွေ့တာတော့ဒုတိယအဦးစားပေးဖြစ်တယ်ဒါတော့ကျွန်တော်အနေနဲ့ဒီပေါ်မှာသိတော့အားရစိနာမှုမရှိဘူးပေါ့နော်နောက်အမြင်တစ်ခုထက်တယ်လဲသူတို့ကလက်ကျော်ပြီးနိုင်ခြင်းမရှိဘူးဆိုတော့တခြားသောနိုင်ငံကြီးကိစ္စရည်စိုင်းနိုင်ငံကြီးကိစ္စရည်ပေါ့အဲ့လိုကိစ္စမျိုးတွေကိုသူတို့နဲ့ဆွေးနွေးခဲ့မယ်ဆိုလို့ရှိရင်အနောက်ဖြစ်ပါမှာလားတခြားအနေနဲ့ကျွန်တော်တရားစစ်မိတာပေါ့လေနောက်ပြီးတော့တရားနေရာကိုကျွန်တော်ရွေးပြီးမှဆွေးနွေးကြအောင်လို့ပြောတာတော့မှသူတို့ကလည်းလက်မခံဘူးဖြစ်တဲ့အခါကျတော့ကျွန်တော်အနေနဲ့ကဟိုသူတို့နဲ့တော့တွေ့ရကြောင်ရှိတော့ပေါ့နော်
။ကယားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့သစ်ဆောင်ဝဲပြက်ပြားသွားတဲ့အပေါ် NLD ဘဟုပြောခွင့်ရဒေါက်တာမျိုးညွတ်ကခုလိုပဲပြောပါတယ်
။ကျွန်တော်မြို့သားဒီမိုကရေစီအဖွဲ့ကြောင့်ဖြစ်ကြပါလေ။အဲ့ဒါကနော်ဒီအင်ရှင်ရဲ့ရုံးကိုမလာလို့ပါဘူးတခြားနေရာကိုပဲလာနေပါလေဆိုရယ်။ဘာတော့အဲ့ဒါရဲ့ကိုပါရွေးချယ်သွားတာလဲခင်ဗျ။အဲ့တော့ကျွန်တော်တို့ဖြစ်ကြတာကိုမလာတဲ့အတွက်ကျွန်တော်တို့ဒီတော့ကျွန်တော်မဖြစ်ပါဘူ
း NLD ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ၄ရက်နေ့ကဝလမြိုင်မြို့မှာလည်းအခုလိုပဲနေရညှိမြရလို့ဝန်ကြီးညွတ်ရေးပါတီနဲ့သိဆောင်ပွဲပြစ်ခတ်ရပြီးဖြစ်ပါတယ်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့ NLD အနေနဲ့မြို့သားညီညွတ်ရေးအစိုးရကိုအမှန်တကယ်ပုံဖော်လို့တယ်ဆိုရင်တတိယနေရာတစ်ခုခုမှာဆွေးနွေးပွဲလုပ်တည်လို့ဆိုပါတယ
်ဒီ NLD ပါတီအနေနဲ့ပေါ့လေတိုင်းရင်းသားပါတီတွေနဲ့တကယ်လက်တွေ့ကျကျနှိမ့်တိုင်းပြီးတော့အမျိုးသားညီညွတ်ရေးအစိုးရပုံစံကိုပုံဖော်ဖို့စိတ်ပိုင်းချက်ထားတယ်ဆိုရင်တိုင်းရင်းသားပါတီတွေနဲ့ညီနိုင်ဆွေးနွေးမှုတွေကို NLD ပါတီခန္ဓာချုပ်လည်းမဟုတ်အဲ့တော့တိုင်းနာပါတီတွေရုံးချုပ်လည်းမဟုတ်တဲ့အခက်အနေမှာရှင်းပနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်
နိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲမှာNLD ပါတီနိုင်ရခဲ့ပြီးနောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးတပ်သွဲဆောင်ရွက်ဖို့ပိုင်းရနာပါတီတွေကိုကန့်လန့်ခဲ့ပြီးနောက်ဒီနှစ်ဆန်းကစလို့ပိုင်းရနာပါတီတွေနဲ့တွေ့ဆုံနေတာပါအန်အယ်ဒီကိုယ်စားလှယ်ခရီးစဉ်မှာရွေးကောက်ပွဲအနေအထားကချင်ပြည်နယ်ပြည်သူပါတီနဲ့ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့တယ်လို့မွန်
ချို့လောက်ခမပေးပဲတိမ်းရှောင်နေတဲ့အတွက်ငပြောချံလုပ်သားတွေအခက်ခဲဖြစ်နေရတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ကုန်းအိမ်ကနေတင်ဆက်ပေးမှာပါရှင်
မိုင်းမော်မြို့နယ်ဆန်ငါးကျေးရွာအုပ်စုမိုင်းမော်ကျေးရွာတွင်ကတရှိမပြောချာလှုပ်သား90ကျော်ဒီကနေ့ချိန်ထိလှုပ်အခတွေမရပဲအခက်အခဲဖြစ်နေရတယ်လို့မပြောချာလှုပ်သမားဥခင်မောင်ဝင်းကပြောပါတယ
်ကျင်းစားအဖွဲ့က16ရောက်16ဖွဲ့လူဦးရေအပြင်ကတော့သူက52ရောက်မိခိုးမိသားစုမိခိုးက50လောက်ရှိတယ်ဦးလေးတို့အခက်အခဲကဒီမပြောချာမှာကျင်းစားစောင့်နေတာကိုကျင်းစားမရတဲ့အတွက်ငွေမရရှိဘူးတရုတ်ဖက်ပြီးတယ်အဲ့ဒီဟာကိုဦးလေးတို့ကကိုယ်ဆင်းရဲထားတဲ့ဒိဋ္ဌာကြီးကိုလိုချင်လို့တောင်းဆိုတာပဲဖြစ်တယ်ဦးလေးတို့ကဒီစီဝါရေးလူမှုရေးကျမ်းမာရေးအစဒီငါပြောကြမှာအလိုနှိမ့်ညွှတ်ထားတာလေဒီနှစ်ပတ်လုံးနှိမ့်ညွှတ်ထားတာကိုဦးလေးတို့ကဘာမှမရရှိပဲနဲ့အကျိုးခံစားဖို့မရှိပဲနဲ့ဦးလေးတို့ကလက်လွတ်ဆုံရှုံရတယ်လို့ဖြစ်နေတာ
ကချင်ပြည်နယ်မြင်းကျဉ်းသားမြို့နယ်ဝိုင်းမော်မြို့နယ်ပေါ်မော်မြို့နယ်မိုးမောင်းမြို့နယ်တွင်ရှိငပြောချန်တွေမှာအလုပ်လုပ်ကြတဲ့အလုပ်သမားများစုဟာကျင်းစားလို့ခေါ်တဲ့ဖက်ရှိငပြောသီးအလေးချိန်လိုက်လှုပ်ခါရတဲ့အလုပ်သမားတွေဖြစ်ကြပြီးလက်ကစားလေးစားအလုပ်သမားများလည်းပါဝင်ပါတယ်ဥက္ကမဝင်းတို့ပါဝင်ငပြောချန်လှုပ်သမား90ကျော်လှုပ်လုပ်နေတဲ့ငပြောကုမ္ပဏီကစင်ကြိုင်ကုမ္ပဏီဖြစ်ပြီးအလုပ်သမားတွေအနေနဲ့ဝိုင်းမော်မြို့နယ်အစင်းသီးစံရထားတယ်လို့အလုပ်သမားတွေကပြောပါတယ်သာပြင်ဝိုင်းမော်မြို့နယ်တွင်ရှိပေါ်လာကုမ္ပဏီပိုင်ကာလောကြီးတိုင်းနယ်တွင်ရှိနန်းခွင်ချောင်းဆိုင်ကွင်းအမှတ်3မှာငပြောချံလုပ်သူမှ29ဦးဆွဲလဲကုမ္ပဏီကလုခရစုံတရားမပေးဘဲဖွဲ့ပြေးသိမ်းဆောင်နေရတယ်လို့လုပ်သူမှသူဖြစ်တဲ့ဦးတင်ဝင်းကဆိုပါတယ်
မန္တလေးတိုင်တာဥပစီရအဲ့ကမှအဲ့ဒါလောကြီးတိုက်နယ်ဥက္ကဋ္ဌကနေပြီးတော့မှဖုံးဆက်ပြီးတော့မေးတဲ့အခါမှာမပေးနိုင်တော့ဘူးလို့သူကပြောခဲ့တဲ့အတွက်တိုက်နယ်ဥက္ကဋ္ဌကနေပြီးတော့မှမြို့နယ်ဟိုအုပ်စုရေးမှူးကိုပြန်တင်ပြပါဆိုလို့ကျွန်တော်တို့ကပြန်တင်ပြခဲ့ပါတယ
်ဒီအတွက်နန့်ခွင်ချောင်းစိုက်ကွင်းမှ3ကငပြောချာလုပ်သူမှ29ဦးကနေဝန်ကြီးချုပ်စောက်တခဲအောင်လုပ်သူမှယုံလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အားဝန်ကြီးဌာနကရှင်ဝန်ကြီးဦးစော်ဝင်းမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဌာနအဆင့်ဆင့်တိုင်ကြားခဲ့ပါတယ်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဘက်ကနှစ်ဖက်တဘောတူညီချက်ရအလုပ်သမားတူကိုရှစ်သိမ်းပေးဖို့ညွှန်ကြားခဲ့ပေမဲ့ကုမ္ပဏီဘက်ကလောအခမပေးဘဲထွက်ပြေးသွားတယ်လို့ဦးတင်ဝင်းကပြောပါတယ်။တချင်းပြည်နယ်တွင်းတရှိငပြောဆိုင်ခင်းလုပ်ငန်းတွေကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိလာခြင်း၊မြေယာပြဿနာတွေပေါ်ပေါက်လာခြင်း၊တရုတ်ကုမ္ပဏီလက်အောက်သို့မြေကဆောင်ချေကျရောက်သွားတဲ့ပြဿနာတွေ၊အလုပ်ရှင်နဲ့အလုပ်သမားတွေရဲ့ပြဿနာတွေ၊နှိမ့်စင်နဲ့မြဖြစ်ပွားနေတယ်လို့ငပြောချာအလုပ်သမားတွေနဲ့ဒေသတွင်းကအရက်ဖက်ဖွဲ့စည်းတွေကပြောပါတယ်ခင်ဗျာ။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်လက်နက်ကင်အီအီကိုအကြမ်းဖက်စီးရင်ကပယ်ဖြတ်ပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုရခိုင်ပြည်နယ်လွတ်တော်မှအတည်ပြုခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစလဲအဖွဲ့နဲ့ရှမ်းပြည်အတွင်းတိုင်းရင်းသားနိုင်ငံရေးပါတီတို့ရှမ်းပြည်နယ်တောင်ကြီးမြို့မှာတွေ့ဆုံခဲ့ပါတယ်
။သတင်းရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
အခုဆက်ပြီးတဲ့အချင်းချုပ်ကိုတင်ပြပေးမှာပါ။ပြည်နိုင်ငံဝူဟန်မြို့ကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က COVID-19 ဆင်းရဲစုံစမ်းစစ်ဆေးဖို့ရောက်လာချိန်မှာပဲပြည်နိုင်ငံအနောက်မြောက်ပိုင်းမှာဒီရောဂါဖြစ်ပွားမှုတွေတိုးလာနေပြီးအခု၈လအတွင်းပထမဆုံးဖြစ်တဲ့ဒီရောဂါနဲ့သေဆုံးမှုကိုကြက်တပြေးနေမှာတွေ့ရတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။တရုတ်မှာအခုချိန်အထိသေဆုံးရသူ4600ကျော်ရှိပါတယ်။နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်အတွက်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချထားတယ်လို့ယောဂါရှိသူကိုခြေရာခံလိုက်ထိန်းချုပ်မှုတွေလုပ်တဲ့အတွက်ဒီယောဂါနဲ့တည်ဆုံးရသူဟာတခြားနိုင်ငံတွေနဲ့ရှင်နေပါတာဖြစ်ပါတယ်။ကူးစက်မှုသိညာနဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးမျိုးစားသစ်တွေရဲ့ကြီးမားတဲ့အန္တရာယ်ကြောင့် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့၃လတစ်ချိန်ကျင်းပတဲ့အရေးပေါ်ကော်မတီအစည်းအဝေးကိုသတ်မှတ်ချိန်ထက်သတင်းနှစ်ပတ်စောပြီးချက်တပြင်းနေမှာကျင်းပခဲ့ပါတယ်။အရင်တွေ့ခဲ့ရတဲ့ပိုးတဲ့ကူးစက်မှုအတော်များစွာနဲ့ဗီဇာပြောင်းမျိုးသစ်တွေကြောင့် ကူးစက်မှုတွေတိုးလာတယ်လို့နိုင်ငံအများပြားမှာကန့်သတ်မှုအစ်တွေချမှတ်လာတဲ့အတွက်ဒီအတွင်ပြောင်းဖို့တဲ့ပတ်သက်ပြီးဆွေးနွေးဖို့အရေးပေါ်ကော်မတီအစည်းအဝေးခေါ်ယူရတာဖြစ်ကြောင်း WHO ကြီးကဲ Tedros Ghebreyesus ကပြောပါတယ်မြန်မာနိုင်ငံမှာတော့ COVID-19 အကူးစက်ခံသူ33,000ကျော်ရှိနေပြီးသေဆုံးရသူက2,912ယောက်ရှိနေပြီဖြစ်ပါတယ်ကမ္ဘာပေါ်ကစီးပွားရေးလုပ်ငန်းရှိတွေနဲ့အသေးစားလုပ်ငန်းတွေကထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောက်တာကြောင့်ဒုက္ခရောက်နေကြတဲ့ရွှေ့ပြောင်းလုပ်သားတွေကိုအကူအညီတွေပေးရနေတယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်။တောက်ကြတဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မချင်းရတ်ပါ
This program has come to you from the Voice of America, Washington.